Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ6ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမ်းမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျမခွာညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေမှာတော့ American သမ္မတဒေါ်နယ်ထရန့်ကသူ့ဘော်ရေးရွေးချိုးဖောက်မှုတွေဟာ Republican Party ကအများစုထိချုပ်ထားတဲ့အထက်လွှတ်တော်မှာအောင်မြင်မှုရမှာမဟုတ်တဲ့ကြောင်းပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရိဆန်ဆေကူဆီယာဝင်တူကိုအာဏာပြုခြင်းတပ်ဖြတ်မှုနဲ့ဆွဆဲခံရသူ၄ယောက်ကိုရဲတွေကအသေးပြစ်တက်လိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မှောင်နဲ့တူညင်ညာပေးမှာပါ။
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလာတွေထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာပစ်ခတ်မှုဖြစ်ခဲ့တာမှာမူလာရန်ကျောင်းသားတဦးသေဆုံးသွားခဲ့ပါတယ်
။ကြောက်တော်တဖို့ကိုချန်လိုက်ရပြီတဲ့နောက်ပိုင်းမှာလက်နောက်ငယ်တဲ့နေအန်စီပြီးတော့ဆက်လာတယ်။အဲ့ဒီနောက်ပိုင်းမှာကျောင်းကကလေးတွေရောအကုန်လုံးအင်ကျန်ရတာပေါ့။အဲ့ဒီအင်ကျန်တော့အဲ့ဒီကလေးကကျောင်းက
ကြောက်တော်ပရာဟိတအသင်းဝင်တဦးရဲ့ပြောပြချက်ဖြစ်ပါတယ်။နိုင်ငံတကာသတင်းတွေအပြီးမှာနားဆင်နိုင်ပါတယ်ရှင်။ချင်းပြည်နယ်ထဲမှာတော့ရခိုင်လက်နက်ကိုင်ဖွဲ့ AA ကဒေသခံတွေကိုမကြခဏဖမ်းဆီးနေတဲ့အတွက်လုံခြုံရေးတုံ့ပြန်ပေးဖို့ချင်းပြည်နယ်အစိုးရကပြည်ထောင်စုအဆင့်ကိုတောင်းဆိုထားပါတယ်။ AA စစ်ဦးစီးချုပ်ရဲ့ဇနီးနဲ့ရင်သွေးနှစ်ဦးထိုင်းနိုင်ငံလာဝကကဖမ်းဆီးထိန်သိမ်းထားတာနဲ့ပတ်သက်လို့ဖခင်ဖြစ်သူနဲ့ VOA ကဆက်သွယ်မေးမြန်းချက်နဲ့အတူကျိုင်းတုံမြို့မှာအမျိုးသမီးတစ်ယောက်ကိုလာရောက်လက်ထပ်ပြီးတော့ပြန်သွားတဲ့တရုတ်နိုင်ငံသား9ယောက်ကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးထားပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။ American သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေပေမဲ့ Republican Party ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတော့အောင်မြင်မှုရမှာမဟုတ်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်။တရားစွဲမယ်ဆိုရင်လည်းမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဒါမှသာထက်လွှတ်တော်မှာမြင့်မြတ်တာနဲ့ဆက်လက်ဆောင်ရွက်နိုင်မှာဖြစ်ပြီးတိုင်းပြည်အခြေအနေတွေပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့လည်း Twitter လူမှုကွန်ရက်ကနေမနေ့ကပဲသမ္မတကပြောလိုက်တာပါသမ္မတကအာဏာလွှဲသုံးစားလုပ်တယ်ဆိုပြီးဆွဲချက်တင်အရေးယူဖို့ဒီမိုကရက်ခေါင်းဆောင်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi မနေ့တုန်းကတရားဝင်မကျေညာခင်မှာလည်းသမ္မတ Trump ကအလားတူသဘောထားမျိုးပြောဆိုထားပါတယ်အောက်လွှတ်တော်ဥက္ကဋ္ဌကမနေ့တုန်းကခတ်တူပြောထားတဲ့ကျေညာချက်ထဲမှာတော့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာတကြောပြန်အနိုင်ရဖို့ရွေးချယ်တဲ့ပြန်ဖက်ဖြစ်လာနိုင်ရရှိတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကိုယူကရိန်းကစုံစမ်းစစ်ဆေးဖို့တောင်းဆိုတာကျန်းသစ်စာချိန်ဆိုပြီးလိုက်နာဖို့ကတိပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရောက်ကြောင်းပြောဆိုခဲ့တာပါကိုအတွက်နိုင်ငံအကျိုးမြတ်ရဖို့တိုင်းပြည်လုံခြုံရေးကိုရင်းပြီးအာဏာလွှဲသုံးစားလုပ်ခဲ့တာတွေကမငင်းနိုင်တဲ့အကြောင်းလဲပြောဆိုတော့ပါတယ်ပေါ်ရူးနေမှာပဲကျန်းသာစုံစမ်းမှုတွေစတင်ခဲ့တဲ့အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျယ်ရွန်နက်ဒလာပါဝင်တခြားလွှတ်တော်ရေးကော်မတီဥက္ကဋ္ဌအနေနဲ့သမ္မတပေါ်တရားစွဲနိုင်မဲ့ဆွဲချက်တွေကိုပြုစုဖို့လဲလွှတ်တော်ဥက္ကဋ္ဌကညွှန်ကြားခဲ့ပါတယ်
အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေရှေ့သတင်းပတ်ထဲမှာပြန်ဆဖို့ရှိနေပါတယ်။အမေရိကန်ဘက်ကအဓိကညှိနှိုင်းသူဇာမေခါလီဇတ်ဟာလောလောဆယ်ကာဘူးမြို့တော်မှာရောက်နေပြီးအစိုးရအဖွဲ့ဝင်တွေရောနိုင်ငံရေးသမားတွေနဲ့ပါတွေ့ဆုံနေပါတယ်။အဲဒီကနေသူဟာတာလီဘန်ဘက်ကညှိနှိုင်းသူတွေရုံးဆိုင်တဲ့ကတာနိုင်ငံဒိုဟာမြို့တော်ကိုသွားမှာဖြစ်ပါတယ်။ဒိုဟာကျရင်တန်တမန်ခါလီဇတ်အနေနဲ့တာလီဘန်တွေနဲ့တွေ့ဆုံပြီးအာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်အင်အားစုတွေအချင်းချင်းညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်ရေးအတွက်ဆွေးနွေးလိမ့်မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေလျှို့ဝှက်လုပ်ခဲ့ပြီးသဘောတူညီချက်ရကန်နီးပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစက်တင်ဘာလတုန်းကအတည်ပြုခဲ့ပါတယ်။တာလီဘန်တွေနဲ့အမေရိကန်မှာတွေ့ဆုံမဲ့အစီအစဉ်ကိုသမ္မတထရမ့်ကပဲရုတ်တရက်ရပ်ဆိုင်းခဲ့တာ၃လပြည့်ကနေမှအခုလိုနောက်တစ်ခါဆွေးနွေးမှုတွေကိုပြန်လုပ်မှာဖြစ်ပါတယ်။ဒီသတင်းနဲ့တဆက်တည်းပဲအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတော့ဒီအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေဖြစ်ခဲ့လို့နှစ်ဖက်လုံးက20လောက်သေဆုံးခဲ့ပါတယ်။ Kunduz နယ်ရဲကမငြိမ်သက်တဲ့အီမန်ဆာဟစ်ခရိုင်မှာရှိတဲ့ကင်းစခန်းတော်တော်များများကိုတာလီဘန်တွေအာယုံမတက်ခင်ဝင်ရောက်ပစ်ခတ်ရာကတိုက်ပွဲဖြစ်ခဲ့တာပါ။တိုက်ပွဲအတွင်းမှာဒေသခံရဲမှုတယောက်အပါအဝင်ရဲတပ်ဖွဲ့ဝင်6ယောက်ထက်မနည်းသေဆုံးတယ်လို့တော်တော်များများဒဏ်ရာရခဲ့တယ်လို့ Kunduz နယ်ပြောခွင့်ရက VOA ကိုပြောပါရတယ်။တိုက်ခိုက်သူတွေဘက်ကလည်း11ယောက်သေဆုံးတယ်လို့ပြောပါရရှင်
။ UN Nuclear ရေ2015နိုင်ငံတကာသဘောတူညီချက်ကိုထိန်းသိမ်းမှုကြိုးပမ်းနေတဲ့ကမ္ဘာ့အရာကြီး၅နိုင်ငံဒီကနေ့ Australia နိုင်ငံ Vienna မြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခက်အခဲတစ်တင်နဲ့လည်းရင်ဆိုင်နေရပါတယ်။ Britain ပြင်သစ် Germany တရုတ်ရုရှားတို့နဲ့ယူရိုနိုင်ငံတို့ဗီယက်နမ်နိုင်ငံမှာမတွေ့ဆုံခင်မနေ့ကပဲအရက်ပဲဆေးသုတနာလုပ်ငန်းတွေလုပ်နေတဲ့ယူရိုနိုင်ငံက ဖော်လိုမီယိုနျူကလ িয়ার ဆေးရုံကပြည်내တိဆောက်ရေးလုပ်ငန်းတွေကိုဆန့်ကျင်လိုက်တဲ့အကြောင်းရုရှားနိုင်ငံကပြောခဲ့တာပါ American သမ္မတဒေါ်နယ်ထရန့်ဆွေးရကတော့ဒီဇင်ဘာလ15ရက်နေ့မှာပြန်လည်စတင်တဲ့ Foreign Nuclear ဆေးရုံကလုပ်ငန်းတွေမှာရုရှားကကူညီနေတဲ့အပေါ်ခွင့်ပြုထားတာတွေကိုပြန်လည်ရုပ်သိမ်းဖို့လည်းတတိပေးထားပါတယ်ရုရှားဆွေးရပိုင်းစွမ်းအင်ကုမ္ပဏီ Rosatom လက်အောက်ခံလုပ်ငန်းဖြစ်တဲ့ TVE ဟာ2019ခုနှစ်ကလေးက Foreign Nuclear ဆေးရုံမှာလုပ်ငန်းတွေလုပ်ကိုင်နေတာပါနိုင်ငံကသဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချမ်းပြီးအရက်ပတ်သုံးစီမံကိန်းတွေဖြစ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံကကုမ္ပဏီတွေကိုလုပ်ကံွင့်ပေးထားတာလည်းဖြစ်ပါတယ်။ကမ္ဘာ့အရေးကြီး6နိုင်ငံနဲ့အီရန်တို့ကြား2015ခုနှစ်မှာရရှိခဲ့တဲ့သဘောတူညီချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူမှုတွေကိုရှော့ဖို့ပြင်ရမှာဖြစ်ပါတယ်။
ပြင်သစ်နိုင်ငံမှာပင်စစ်စနစ်ကိုပြင်ဆင်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ကဒီကနေ့မှလည်းဒုတိယမြောက်နေ့အဖြစ်ဆန္ဒပြသဘေးပေါက်နေတဲ့အတွက်မြို့တော်တော်များများမှလုပ်ငန်းတွေရပ်ဆိုင်းနေပါတယ်။ချာတာပရီနေတဲ့ကဆက်တင်တဲ့အထွေထွေသဘေးကြောင့်အများပြည်သူခီးသွွားလုပ်ငန်းတွေအားလုံးနီးပါးရပ်ဆိုင်းနေပြီးကျောင်းတော်တော်များများလည်းပိတ်ထားရပါတယ်။ဆေးရုံတွေအစိုးရဝန်ဆောင်မှုလုပ်ငန်းတွေမှလည်းဝန်ထမ်းမလုံးမလောက်ဖြစ်နေတာမို့လိုအပ်တဲ့ဝန်ဆောင်မှုတွေမပေးနိုင်မှုဖြစ်နေပါတယ်။မြေထားဝန်ထမ်းတွေကဒီကနေ့ဆက်ပြီးတပိတ်မှောက်နေကြသလိုပါရီမျိုးကဘတ်စကားနဲ့ RATP မြေအောက်ယထာလုပ်ငန်းတွေကိုကိုစားပြုတဲ့တမကတွေကတနင်္လာနေ့အထိတပိတ်မှောက်သွားမယ်လို့ပြောထားပါတယ်1995ခုနှစ်ထဲကစလို့ပြင်သစ်မှာဒီအကြီးအကျယ်ဆုံးဆန္ဒပြမှုဖြစ်ပါတယ်အလို့အမျိုးအစားနဲ့ဒေသကိုလိုက်ပြီးတော့ပင်စင်အမျိုးအစားပေါင်း40ကျော်ရှိနေတာကိုအားလုံးတပြေးညီဖြစ်အောင်ပြုပြင်ပြောင်းလဲမဲ့အစိုးရရဲ့အစီအစဉ်အပေါ်မကြေမနက်ဖြစ်နေကြတာပါလက်ရှိစနစ်အရတချို့သူတွေအနေနဲ့အပြည့်အဝပင်စင်ခံစားနိုင်ဖို့လုံးသက်62နှစ်ပြည့်တဲ့အထိအလုပ်လုပ်ဆရာမလိုသလိုတချို့အလုပ်တွေဆိုရင်ပင်စင်ခံစားခွင့်ပိုများများရပါတယ်စနစ်သက်ပြောင်းသွားရင်တော့ပင်စင်ခံစားနိုင်ဖို့နှစ်ပြည့်အလုပ်လုပ်ရရမှာဖြစ်ပြီးတော့တချို့ခံစားခွင့်လည်းနှဲသွားနိုင်ပါတယ်ဒါကြောင့်ဆန္ဒပြနေတာပါပါရီမျိုးတော်ပါဝင်မျိုးပေါင်း20ကျော်မှပြုလုပ်နေတဲ့ဆန္ဒပြပွဲအများစုကငြင်းငြင်းချမ်းချမ်းရှိကြပါတယ်။ခြားသာပရင်းတွေကအကြမ်းဖက်ဆန္ဒပြပွဲတချို့ကိုတော့ရဲကမျက်ရည်ရိုပုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရိစန်ဆေကုဆီယဝင်တူးကိုအာဓမပြုခြင်းတပ်ဖြတ်ခဲ့မှုနဲ့ဆွဆွဲခံရသူ၄ဦးကိုရဲတွေကအသေပြစ်တက်လိုက်ပါတယ်။တယ်လန်ကနာပြည်နယ်ကဟိုက်ဒရာဘတ်မြို့ကအာဓမပြုခြင်းတပ်ဖြတ်မှုဖြစ်ပွားရာနေရာကိုမှုခင်းပြည့်ရတရုတ်ပြဖို့ပြန်ခေါ်လာတဲ့အချိန်မှာပဲတရားခဏ်တွေထွက်ပြေးဖို့ကြိုးစားတာကြောင့်အသေပြစ်ခတ်ဖမ်းဆီးခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ဆောင်နေထံကလက်နက်လူယူဖို့ကြိုးစားခဲ့တာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမြင့်ကြီးပရာကက်ရွှေရီက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။အမှန်ပြချင်းတပ်ဖြတ်ခံခဲ့ရသူဒရိစန်ဆေကုဆီယဝင်အမျိုးသမီးရဲ့ဖခင်ကတော့တမိဖြစ်သူတည်ဆုံတာဆဲရှိဖြစ်တဲ့အကြောင်းနဲ့ရဲတပ်ဖွဲ့နဲ့အစိုးရတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေအတွက်ကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။ရဲတွေပြစ်ဒဏ်ခဲ့တဲ့နေရာကိုရာနဲ့ချီရဲ့လူတွေရောက်လာပြီးမရှိမပြတ်နဲ့ပြစ်ပေါက်ရဲတွေကိုပန်းနေပြီးဂုံပြူခဲ့ကြတာပါ။တရားမျှတမှုရရှိရေးလက်တုံပြန်ရေးယူရေးဒေါသတကြီးတောက်ဆူဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဒါမှမဟုတ်အမျိုးသမီးရေးလှုပ်ရှားသူတွေလွှတ်တော်ကိုယ်စားတချို့ကတော့တရားဥပဒေနဲ့ညီအရေးမြူပဲတပ်ဖြတ်မှုတွေအပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ကြတာပါ။ဒရိစန်ဆေကုဆီယဝင်အမျိုးသမီးရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတော့အိမ်ကနေထွက်သွားပြီးနောက်တစ်နေ့မှပဲတွေ့ရှိခဲ့ရတာဖြစ်ပါတယ်။အိမ်ကနေထွက်သွားပြီးအဝေးပြေးလမ်းတစ်နေရာမှာကားပြီးပေါက်တဲ့အတွက်ထရက်ကားသမားတစ်ယောက်ကပြင်ပနေတယ်လို့လည်းမိသားစုဝင်တူကိုဖုန်းဆက်ပြောခဲ့တာပါ။ရဲတပ်ဖွဲ့ကတော့လူပြတ်တဲ့အဝေးပြေးလမ်းနေသူ့ကိုဆွဲခေါ်သွားပြီးတယောက်တည်းအရမပြုချင်းမိရှို့တပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒီနောက်မှာတော့ဆောင်းနဲ့ပတ်ပြီးတရားတစ်ခုပေါ်ကနေပြစ်ချထားတဲ့အလောင်းကိုလမ်းသွားလမ်းလာတယောက်ကတွေ့ရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်။
မိုဘိုင်းလက်ကင်ဖုန်း app ကနေတဆင့်ကားငှားစီးနိုင်တဲ့ Uber ငှားရင်လုပ်ငန်းကသူတို့ကားငှားစီးသူတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။ Charter Rene ကထုတ်ပြန်တဲ့အစီရင်ခံစာအရ American ပြည်ထောင်စုမှာ2018ခုနှစ်အတွင်း Uber စီးသူ 3,000 ကျော်ရဲ့တိုင်ကြားမှုရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထဲမှာအာဓမပြုခြင်းခံရမှု၊အာဓမပြုဖို့ကြိုးစားခံရမှု၊အတင်းဖက်နှမ်းခံရမှု၊ကိုယ်အင်္ဂါကိုအကင်ခံရမှုတွေပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်း Uber ခီးစဉ်ပေါင်း 1.3 ဘီလီယံလောက်ရှိခဲ့တာမှအခုလိုလိမ်ပိုင်းစော်ကားခံရမှု 3,000 ကျော်တိုင်ကြားခံရတာဖြစ်တယ်လို့ Uber အစီရင်ခံစာကပြောပါတယ်။ Uber ကုမ္ပဏီအနေနဲ့ ပွင့်လင်းမြင့်သာမှုရှိတဲ့ဆိုတာပြသတဲ့အနေနဲ့စာမျက်နှာ84မျက်နှာပါအစီရင်ခံစာကိုပထမဆုံးထုတ်ပြန်တယ်လို့ဆိုပါရယ်အမေရိကန်နိုင်ငံတဝမ်းမှာပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတန်းထောင်ကျော်ရှိခဲ့တဲ့ဥပခီးစဉ်တွေရဲ့ 69.9% ခန့်နှုန်းကဘာပြဿနာမှမရှိဘဲခီးတဲ့တွေကိုလုံခြုံချောမွေ့စွာလိုရာပို့ဆောင်ပေးနိုင်ခဲ့တာကိုလည်းအစီရင်ခံစာကထောက်ပြထားပါရယ်လိမ်ပိုင်းစော်ကားခံရတယ်လို့တိုင်ကြားသူ92%ကခီးတဲ့တွေဖြစ်ပါတယ်ရင်ပေါင်းတွေဘက်ကလည်းတခြားပုံစံနဲ့စော်ကားခံရတဲ့နှုန်းကဒီအလားတူနှီးပါရှိလို့တဲလို့အစီရင်ခံစာကပြောပါတယ်ဥပါအငှားရင်စီးသူတွေလုံခြုံရေးအတွက်ကုမ္ပဏီအနေနဲ့စနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့ဖိအားတွေရှိနေချိန်မှာအခုလိုအစီရင်ခံစာထုတ်ပြန်တာပါလက်တလုံးမှာပဲခီးတဲ့တွေလုံခြုံရေးအတွက်ဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးဗြိတိန်နိုင်ငံလန်ဒန်မြို့တော်တာဝန်ရှိသူတွေကဥပါအငှားရင်လုပ်ငန်းလက်ပတ်ခွင့်လိုင်စင်ကိုတက်တန်းတိုးမပေးဘူးလို့ကြေညာထားပါတယ်
အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကရေတက်စကန်တခုမှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားရာကတနတ်သမားအပါဝင်လူတချို့ထိခိုက်ဒိဆုံးမှုတွေဖြစ်ပွားခဲ့ပါတယ်။မန်ဆာကိုလာမြို့ကအမေရိကန်ရေတက်ရဲ့လေတက်စကန်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းတနတ်သမားဒိဆုံးသွားတဲ့အကြောင်းဒေသခံလူငယ်ရင်းအာဏာပိုင်တွေကိုကူကားပြီးတရင်းနေမှာဖော်ပြခဲ့ကြတာပါ။ပြစ်ခတ်မှုကြောင့်ဒဏ်ရာရသူ၁၀ယောက်လောက်ကိုလည်းဒေသခံစေရုံကိုပို့ဆောင်ပေးခဲ့ရပါတယ်။ပြစ်ခတ်မှုဖြစ်ပွားချိန်မှာတော့ရေတက်စကန်ဝင်ထွက်တွေကိုလည်းပိတ်ထားခဲ့ကြရပါတယ်။
အမေရိကန်ပြည်ထောင်စုမှာကလေးတွေကိုနာမည်ပေးကြတဲ့ထဲမှာမိုဟာမက်ဆိုတဲ့နာမည်ကယောက်ျားလေးတွေကိုအပေးအများဆုံးနံပါတ်10နာမည်စီရင်နဲ့မှပထမဆုံးစီရင်ဝင်ခဲ့ပါတယ်။မိန်းကလေးနာမည်တွေထဲမှာလည်းအလီယာဆိုတဲ့နာမည်ကနံပါတ်10စီရင်နဲ့မှဝင်လာတယ်လို့မိဘတွေအတွက်အကြံပေးတဲ့ Baby Center ဆိုတဲ့ website ရဲ့စီရင်ပြုစုချက်မှာဖော်ပြထားပါတယ်။မိုဟာမက်နဲ့အလီယာနာမည်နှစ်ခုစလုံးကနံပါတ်10စီရင်မှာမေဆင်နဲ့လေးလဲဆိုတဲ့နာမည်တွေနေရာမှာအစားထိုးနေရာယူသွားတာပါ။မင်းကလေးနာမည်တွေထဲမှာဆိုဖီယာကတော့လူကြိုက်အများဆုံးနာမည်ဖြစ်ရှိနေစေဖြစ်တယ်လို့လီယမ်ကလည်းယောက်ျားလေးနာမည်စီရင်မှာနံပါတ်1နေရာကိုရောက်လာခဲ့ပါတယ
်
။တောင်ကျနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဇက်တိုက်နှာစင်ရပါမယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမတ်နှင်းစော်ဖြူနဲ့တာသမီနှစ်ဦးကိုထိုင်းနိုင်ငံမဲဆိုင်လာဝကရုံမှာဖမ်းဆီးထားပြီးမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့တမီးဖြစ်သူနဲ့အဆက်အသွယ်မရတာဆယ်စုနှစ်နဲ့ချီနေပြီလို့မတ်နှင်းစော်ဖြူရဲ့ဖခင်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှကပြောပါတယ်။အခုလိုမိသားစုတွေတကွဲတပြားစီဖြစ်ပြီးဖမ်းဆီးခံရတာနဲ့ရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုတွေဖြစ်နေတာတွေဟာတိုင်းပြည်မှာငြိမ်းချမ်းရေးမရသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့လည်းဥဆန်ကျော်လှကပြောပါတယ်။ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသမီးဖြစ်သူဖမ်းဆီးခံရတဲ့အခြေအနေနဲ့တိုင်းပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကြောင်းသူကအခုလိုစပြောပါတယ်
။မသိကြတာကတော့ဒီကောက်မှာနေ့လယ်ပိုင်းကနာရင်ကြာမှာဆက်တယ်ဒီကအပြည့်ပင်ပေါ်လာမှာဆိုင်ဖက်မှာသမီးနဲ့နေပြီးသမီးနဲ့နေပြီးတော့ကလေးမျိုးဖမ်းဆီးရတာဒီလိုကိုကြည့်ရတယ
်။ဟုတ်ကဲ့ဆရ
ာ။အဲ့ဒါကလို့လို့ဒီဘက်ကိုပို့မယ်မပို့ဘူးဆိုတာကိုတခုမှမသိသေးဘူး။
ဆရာနဲ့နောက်ဆုံးပဲချင်းအဆက်တွေရလဲဆရာသမီးနဲ့
အခါမှမရသေးဘူးကွတူ
အော်ဟုတ်ကဲ့သူတို့သွားတာကြာပြီလားဆရာဘယ်လောက်လောက်ကြာသွားပြီလဲ
ခင်ဗျာကွာအဲ့ဒါဆရာအဲ့ဒီအနည်းဆုံးနှစ်ပေါင်းတစ်ချီလောက်ရှိနေချင်းလေသမီးနဲ့မပြောဖြစ်တာမပြောတာအော်နှစ်ပေါင်းတစ်ချီလောက်ရှိပြီချင
်းအော်နှစ်ပေါင
်းမှာမှတ်မိလားဆိုတာမနေ့ကနေ့ကြီးအောင
်အခုလိုမျိုးတည်နေထွက်လာတော့ဆရာအတွက်ကောဘာများဟိုဆရာမေးတာများနာတော့ဘာလို့ဟို
အခုတော့ခုလည်းမရှိပါဘူးမစိမ့်လည်းမပူပါဘူးဒါကတော့ကံကြမ္မာတိုင်းပဲလေဖြစ်လာရင်ဖြစ်နေမှာဖြစ်မင်းတို့ငါတို့ကဗုဒ္ဓဘာသာဆိုတော့ဒါကံကြမ္မာရဲ့သူ့ချက်အတိုင်းပဲပေါ့ကွာကိုလုံးလို့ရတဲ့ကိစ္စမှမဟုတ်တာ
ဆရာဘာများလုပ်ပေးနိုင်တာရှိမလဲသမီးအတွက
်မြန်မာနိုင်ငံရဲ့အနေထားမှာငါဘာမှလုပ်လို့မရဘူးတပ်တော်ဥပဒေဆိုရလေဒါမှမဟုတ်ဘူးကွာ
ဟုတ်ကဲ့အော်ဆရာလည်းအခုဒါတော့ရှော့ဖြစ်နေတဲ့ဟိုဒီပဋိပက္ခကိစ္စမှာဆရာလည်းဂျားရဲကနေပြီးတော့နေရထိုင်ရခက်မှာပဲနော်အခုလိုမျိုးဖြစ်နေကြတော့
ဘာတော့ရှိအဲ့လိုတော့ဘက်ဒီဆောင်ရပြန်တော့ဖက်တာပေါ့ကွာ
ပြည်တော်စုအစိုးရနဲ့ကောဆရာဒီကိစ္စမှာပတ်သက်ပြီးတော့ဟိုအရင်ကပေါ့နော်ဒီအခုလတ်တလောဖြစ်တာမှမဟုတ်ဘဲနဲ့အရင်ကကောပြောရဆိုရတာရှိသလားဆရာဘာလို့ဆိုတော့တမက်ကလည်းအဲ့လိုဖြစ်နေတယ
်ပြည်တော်စုအစိုးရနဲ့ငါနဲ့အခုမှဆက်တယ်မရှိဘူးငါလည်းသူတို့ကမဆက်သေးဘူးသူတို့ကလည်းငါကိုမဆက်သေးဘူး
ဟိုတမက်ကလည်းအဖွဲ့မှာဟိုဟာဥက္ကဋ္ဌဖြစ်နေတယ်ဟိုဟောပေါ့လုပ်ငန်းအရာမေးတာမြန်းတာမျိုးဒါမှမဟုတ်လည်းဟိုတန်တရားရှိတာမျိုးအဲ့လိုမျိုးများရှိမလားလို့ဒါတာမန်လူတယောက်အနေနဲ့စဉ်းစားကြည့်တာပေါ့ဆရာနော
်အခုဒီအဖွဲ့ဘက်ကလည်းခုဒီအဲ့လိုအရေးအယုံမျိုးငါ့စီကိုကြားတာခုမှမရှိဘူးကွာဒါပေမဲ့တခုမှဘာတခုမှပြောတာလည်းမရှိဘူးဒီဘက်မှာရှိတဲ့ဒီအဖွဲ့ရောက်ဝင်နေမှာလည်းဆိုလည်းဘာဖြစ်လို့အဆင်ပြေတာပဲ
ဟုတ်ကဲ့ဟုတ်ကဲ့လွတ်တော်ထဲမှာလည်းပုံမှန်လုပ်ငန်းတွေလုပ်နေရတာပဲလွတ်တော်ဥက္ကဋ္ဌတယောက်အနေနဲ့နော်
လွတ်တော်ထဲမှာလည်းအမှန်ငါတို့ကတော့ကို လုတ်တဲ့နာကိုတော့လုတ်တာပေါ့ကွာကိုလူမျိုးအတွက်ခိုင်းမျိုးသားအကျိုးရှိဖို့အတွက်ငါတို့ကလုတ်တဲ့နာစော့တဲ့နာစစ်တဲ့နာကိုငါတို့ကဥပဒေပေါင်းဖက်ကနေငါတို့ကပြောနေတာပဲ
ဆရာဘယ်လောက်ထိများဗားရီများလှုပ်လှုပ်ပေးခဲ့ပါတယ်ဆရာအခုဒီဟိုအခုဒီရခိုင်ပြည်ပခန့်နဲ့ပတ်သက်လို့အေးအေးနဲ့ပဲဖြစ်ဖြစ်ပေါ့နော်ဒီပြည်နယ်ထဲမှာကိုလူမျိုးအတွက
်ရှိတယ်အေးအေးနဲ့ပတ်သက်တဲ့ဒီပတ်ဖက်တွေမှာငါတို့ကတော့ဒီမြန်ဆန်ရေကိုပြောလဲတာပဲစစ်သမားအလုံးအကြောင်းတွေကမြန်ဆန်ရေများလို့ဖြစ်တာဒီနေရာမှာငါသမီးစစ်သမီးအမဘတိသမီးဘသူသားဒါနဲ့မခံဘူးစစ်တဲ့အကြောင်းကမြန်ဆန်ရေများလို့ဖြစ်တဲ့ကိစ္စတွေပဲ
ဟုတ်ကဲ့ဆရာ
မြန်ဆန်ရေများတို့ကဒီကိစ္စတွေမှာဘသူပတ်သက်ပြီးတော့ပါဝင်လာမယ်ဆိုတာတော့ပြောလို့ခဲ့အခုဒီမှာမောင်သေးကြတယ်ခိုက်ကြတယ်ရေကြတယ်ဇောကြတယ်ဒုက္ခဖြစ်ကြတယ်ဒါရင်းချမ်းရမလားလို့ဖြစ်ပါတယ
်ဟုတ်ပါတယ်ဆရာလူတို့လည်းတော်တော်နစ်နာလာပြီတော်တော်လည်းအထိနာလာပြီ
အဲအဲ့ဒါလို့လည်းအဲ့တော့မှအမငါသမီးအဖက်ခံရတယ်ငါပြည့်တယ်ဖြတ်ခံဖတ်ခံတော့ရင်းချမ်းလို့မလားလို့ဖြစ်တာပဲဟာရင်းချမ်းလို့ရရင်ဒါရီကခုမှဖြစ်ပြမလို့ဒီကြတာကမင်းတို့မှာတော့ကျွန်တော်တို့ရဲ့ဗန်ကမှာရင်းချမ်းရဲ့လမ်းကြောင်းကိုတော့မှာကလေတခုမှမရှိဘူးနောက်တယ်ရင်းချမ်းရမရဘူးဆိုရင်ဘသူဖတ်ခံရလို့ဆိုတော့ဘသူမှပြောလို့မရဘူးဒီတေးမှာဆိုတော့လည်းဘူးမပြောလို့မရဘူး။
မြောက်ပိုင်းမဟာမိတ်လေးဘက်ထဲမှာလည်းအေအေကပါနေတော့အဲ့ဒီဆွေးနွေးပွဲကလည်းနောက်ဆုံးတစ်ခံနေတဲ့သဘောဖြစ်တာပေါ့နော်။ NCA လမ်းကြောင်းမှာအစိုးရသွားနေတဲ့လမ်းကြောင်းပေါ့။အခုအဓိကဟိုဒီဆွေးနွေးပွဲမှာညီနိုင်လို့မရဘူးဖြစ်နေတာကဒီဟိုလက်နက်ကိုင်အဖွဲ့၄ဘွဲ့မြောက်ပိုင်းမဟာမိတ်နဲ့အေအေအပါဝင်ပေါ့တမတော်နဲ့ညီနိုင်လို့မရဘူးဖြစ်နေတော့အဲ့ဒီနှစ်ဖွဲ့ကို AA ကိုရောတမတော်ရောဆရာဘာများပြောချင်ပါသလဲဆရာဒီညီညာရေးဖြစ်ရလာအောင်မြန်မာပြည်ထဲမှာရခိုင်ပြည်မှာ
မြန်မာတမန်ငယ်လို့ပြောမယ်။မြန်မာတမန်ငယ်လို့ပြောမယ်။ရင်းချမ်းရမရတဲ့ကာလတွေမှာဒီလိုအဖြစ်မျိုးဟာနောက်လည်းဖြစ်နေမှာပဲရင်းချမ်းရရတဲ့ပေါ်မျိုးဆိုရင်ဒီအဖြစ်မျိုးဟာဒီငါတို့ကဖြစ်ပါစေလို့စူးတောင်းလို့တောင်မှဖြစ်လာနိုင်ကြရအကြောင်းမရှိဘူးဒါငါသမီးတို့တခုတည်းပြောတာမဟုတ်ဘူးငါမျိုးတို့တော့မြန်မာတမန်ငယ်လုံးတို့ပြောတာအရင်အစ်ဆုံးကရင်းချမ်းရမရဖြစ်ဘူးဆိုရင်ဒီလိုအဆက်ရတွေကငါသမီးသူသမီးဟိုလူသမီးဒီလူသမီးဒီလိုချစ်တတ်ရမှာပဲကိုလူတဒီလိုဟိုစားဟိုမြေဒီမြေအဲ့လိုချစ်တတ်ရမှာပဲအဲ့တော့ငါဘာလို့မှအပြစ်မတင်ဘူး။ဒါညီချင်းရဲ့ကြောင်းအဲ့ဒါကြောင့်ငါပြောချင်တာ။ငါတို့ကညီချင်းရဲ့စက်ပြီးရှိရှိနဲ့ပေါ်ဆောင်ဖို့လိုတယ်။ဒီပါဝင်ပတ်သက်နေတဲ့လူတွေအားလုံးကမြန်မာနိုင်ငံပတ်သက်တဲ့ညီချင်းရဲ့ကိုစက်ပြီးရှိရှိနဲ့ငါတို့ဆောင်ရွက်နိုင်ဖို့လိုတယ်။ညီချင်းရဲ့ရာဖို့တခက်တယ်ဆိုတာကနှစ်ဖက်ရဲ့တောင်းဆိုမှုတွေကအနှံ့ပယ်ဝေးတယ်။အဲ့ဒါကြောင့်ဒီဘက်မှာအမအစိုးရကဒီလိုဖြစ်ဖြစ်ဆန်ကဟိုဘက်ကအခြားဘက်မှာဟိုအလူတွေဖြစ်ဖြစ်နဲ့ဟိုဘက်မှာရှိတဲ့ဟိုလူတွေရဲ့ဆန်ကအဲ့ဒါလေသဟာသာတာချာချာဆော့ပေါ်ပြီးတော့ငါတို့နိုင်ငံသူနိုင်ငံသားအလုံးကောင်းစားဖို့ငါတို့ဘယ်လိုပြီးထောက်မလဲဒီနေရာမှာကိုယ်ပါတီကိုယ်ဖီစီကိုယ်လူမျိုးကိုကောင်းစားဖို့အတွက်အဲ့လိုဆန္ဒမဟုတ်ဘူးနော်အဲ့ဒါကိုသင်္ကာဆွေးနွေးဖို့အတွက်ဒီမှာပါတဲ့ပုံသားတွေအားလုံးကသဘောထားရှိဖို့လိုတယ်တပည့်ရှိဖို့လိုတယ
်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစန်းကျော်လှကိုကိုယ်စားဝန်လိုက်ကဆက်သွယ်မေးမြန်းထားတာပါရှင်အခုဒီရခိုင်ပြည်နယ်ရဲ့သတင်းလွှာတစ်ပုဒ်ကိုပဲဆက်ပြီးပြောပြပေးပါဦးမယ်။ကြောက်တော်မျိုးပိုက်တဲ့ရက်ွက်ဒုံချောင်းစုလမ်းပေါ်မှာဒီကနေ့မနေ့ပိုင်းအစိုးရဘက်ကပြစ်တဲ့ကြီးစံထိမှန်ပြီးတတိယဒန်းចောင်းသားတဦးတည်ဆုံသွားခဲ့တဲ့အကြောင်းចောင်းတော်ပရဟိတအတင်းအသင်းတာဝန်ရှိသူတဦးကပြောပါရတယ်။အဲ့ဒီနောက်မှာလုံခြုံရေးတပ်ဖွဲ့တစ်ဖွဲ့ကိုအေးအေးကလာပစ်လို့ပြန်ပြီးတော့ပြစ်ခတ်တာလို့တပ်မတော်ကပြောပေမဲ့ဒီရခိုင်လက်နက်ကိုင်အဖွဲ့ဘက်ကတော့အဲ့ဒီနားမှာဘာတိုက်ပွဲမှမဖြစ်ဘူးလို့ညင်ထားပါတယ်ဒီသတင်းအပြည့်စုံကို VV သတင်းတောက်ကိုတက်နိုင်ကပြောပြပေးမှာပါရှင
်ရခိုင်ပြည်နယ်ကြောက်တော်မျိုးပိုက်တေရက်ကွက်ဒုံဆောင်စုမှာဒီကနေ့မနက်ပိုင်းကကြောင်းကားပြန်လာတဲ့တတိယဒန်းကြောင်းသားတူတနတ်တင်ရနဲ့တည်ဆုံသွားတယ်လို့ကြောက်တော်ပရဟိတအသင်းတာဝန်ရှိသူတူကပြောပါတယ
်ကြောက်တော်တပုတ်ကိုချလာရပြီတဲ့နောက်ပိုင်းမှာလက်နားငယ်တဲ့နေတန်းစီပြီးတော့ထွက်လာတယ်အဲ့ဒီနောက်ပိုင်းမှာကြောင်းကားကလေးတွေရောအကုန်လုံးအင်ကင်ရတာပေါ့အဲ့ဒီအင်ကင်တော့အဲ့ဒီကလေးကကြောင်းကားနေတင်ရောက်တဲ့အခါအပြင်ကိုဖက်တဲ့အခါအဲ့ဒီနားမှာရောက်လာပြီးတော့ဟိုစက်တက်ကဖြစ်တဲ့ရနာမျိုးတွေဈာသီမှာအဲ့ဒီခလေးကပါသွားတာပေါ့ခလေးအဖေရောအမေရောမလေးရှားမှာသူကအလုံးလုံးကြိုက်နေကြတာပါအဲ့ဒီခလေးအဖေရဲ့မိခင်ကကြောက်တော့ပြည်သူစေယုံမှာဟိုဝန်ထမ်းအနေနဲ့အလုံးလုံးနေပါတယ
်ကြောက်တော့မျိုးနဲ့အတွင်းမှာရှိတဲ့စာတင်ကြောင်းတွေဘုံကြီးကြောင်းတွေဓမ္မယုံတွေမှာတက်မတော်သားတွေကမျိုးလုံချုံရေးရဆိုပြီးတော့ဝင်ရောက်စခန်းရှာနေထိုင်ကြတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုဒေတာခင်တွေပြောဆိုချက်နဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးကတော့လုံချိုရေးယူနေတဲ့သူတို့တပ်ဖွဲ့ကို AA ဖွဲ့က RPG နဲ့လာရောက်ပစ်ခတ်တာကြောင့်ပြန်လေပစ်ခတ်ရတာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်သိတာတော့ညာအဲ့လိုတော့သိတာမဟုတ်ဘူး။ရှေ့ကျောင်းဟုတ်လားဘုံကြီးကျောင်းမှာကျွန်တော်တို့ဒီဟာဒီမြို့လုံချုံရေးတပ်ဆိုပြီးတော့မှရှေ့ကျောင်းမှာထားတဲ့လုံချုံရေးတပ်ဖွဲ့တစ်ဖွဲ့ရှိတယ်။အဲ့ဒီလုံချုံရေးတပ်ဖွဲ့တော်ဟုတ် AA ရနေတော့ဒီနေ့မနေ့7နာရီမှာဒီဘက်ကဟုတ်လားမြို့လုံချုံရေးလုပ်နေတယ်။အဲ့ဒီလုံချုံရေးတပ်ဖွဲ့ကိုကောင်းတယ်ရဘက်ကနေတော့မှ RPG နဲ့လှမ်းပြတာဘာမှမဖြစ်ဘူး RPG ကအပင်ကိုမှန်ပြီးတော့မှအစတွေပါလို့ပြောလို့ဘုံကျောင်းဟုတ်လားဘုံကျောင်းရဲ့ဘေးနားမှာ ကျွန်တော်တို့တက်တရားအိမ်မှာမျိုးလုံးကြီးလုံးတော့ဘုံကြောင်းထဲမှာလည်းနေတာမဟုတ်ဘုံကြောင်းပြီးသားမှာဒါပဲကျွန်တော်သိတာဟုတ်ကလေးကိုမှားပြစ်တာတော့မဟုတ်ဘူ
းဒီကနေ့မနေ့ပိုင်းကကြောက်တော်မျိုးမှာဗာတိုက်ပွဲမှဖြစ်ပေါ်တာမရှိသလိုတက်မတော်ဖက်ကတိုက်ပွဲတို့ဖန်တီဗီပြစ်ခတ်နေကြတာဖြစ်တယ်လို့ရခိုင်လက်နက်ကန်အေအေပြောခွင့်ရခိုင်ဒုခကဆက်ဆွေးပါတယ
်ကျွန်တော်သိတဲ့လောက်ကတော့ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူးဆိုတော့အဲ့ဒီမှာဒီဗမာစစ်တပ်အရှင်းရှင်းပေါ့နော်အဲ့ဒီမှာနေပြီးတော့သူတို့မှားရင်ပြစ်ခတ်မှုဖြစ်တာလည်းဖြစ်နိုင်တယ်နောက်ပြီးလို့ရှိရင်ဒါသူတို့ကြားထဲမှာအထဲအောက်မကျေနပ်မှုတွေနဲ့နေပြီးတော့ဒါပြစ်ခတ်မှုတွေဖြစ်တာလည်းဖြစ်နိုင်တယ်သူတို့ကဒီလိုပြအရသားတွေကိုသူတို့ဒီဟိုပြင်မထားပြီးတော့တတ်တော့မယ်ဆိုလို့ရှိရင်နော်အေကရွာသေးကပြစ်ပါတယ်နော်ဒီသာသနာအဆောက်အဦတွေကထွက်ပြစ်ပါတယ်ဆိုပြီးတော့အဲ့လိုမျိုးဟိုသူတို့ကနေပြီးတော့အခြေအမြစ်မရှိတဲ့သတင်းတွေကိုလွှင့်တာပေါ့ပြီးလို့ရှိရင်သူတို့ရွာသားတွေကိုဥပဒေပြီးတော့ပြစ်လာတဲ့ဥစ္စာကအခုမှမဟုတ်ဘူးအတိုလေးကြာနေသူတို့အခုလေးပဲအဲ့လိုမျိုးဒီဟိုကြောက်တော်မျိုးထိမှာအရသားတွေကိုပြစ်တတ်ရှင်တွေတောက်ကြောင်းမို့လို့ဟိုအဲ့လိုမျိုးအေအေကလာပြစ်တယ်ဆိုပြီးတော့အကြောင်းပြပြီးတော့မှဒါတမင်တက်သူတို့အရှင်းရှင်းဟိုပြစ်တာပဲဖြစ်ပါလိမ့်မယ
်အခုလိုတိုက်ပွဲတို့တွေဖန်တီးပြီးတော့အပြစ်မဲ့ပြစ်သူတွေကိုထိခိုက်စေတဲ့အစိုးရစစ်တပ်ကိုနိုင်ငံတကာအတိုင်းအဝန်ကလည်းအရေးယူပေးစီရှင်တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
အခုလိုမျိုးဒီမြန်မာစစ်တပ်ကနေပြီးတော့နော်မျိုးတွင်ထိမှသူတို့အရှင်းရှင်းတိုက်ပွဲအတူတွေဖန်တီးပြီးတော့မှဘာမှအပြစ်မရှိတဲ့ဒီခလေးငယ်တွေကိုနော်ဒီလူမဆန်စွာဒါပြစ်တတ်တဲ့ဥစ္စာကတော့ဒါနေပြီးတော့သိရစွာမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်ကြ။ဟိုဒါကြောင့်မလို့ဒီလိုမျိုးဒီမြန်မာစစ်တပ်ရဲ့နော်လူမဆန်တဲ့ဒီသိရစွာမှုကျူးလွန်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းပဲဒါဟိုအပြစ်ပြစ်အရေးယူဖို့အတွက်အားကြုံးမှန်တဲ့လုပ်တဲ့နေလို့ကျွန်တော်ကတော့အဲ့လိုပဲဒါတောင်းဆိုရှင်တာရှိတယ်ကြ။
ဒီကနေ့မနက်ပိုင်းပြစ်ခတ်မှုတွေကြောင့်ကြောက်တော်မျိုးနယ်တွင်မှဒေသခံတွေကိုအစိုးရစစ်တပ်ဘက်ကစစ်ဆေးမြင့်မှန်းတာတွေလှုပ်ဆောင်နေတာကြောင့်ဒေသခံတွေလည်းကြောက်လန့်နေကြရတယ်လို့ကြောက်တော်ပရဟိတသိန်းတာဝန်ရှိသူတို့ကပြောပါတယ်
။လက်ရှိအခြေအနေတွေပေါက်ပေါက်မှုတွေဖြစ်တယ်ဆိုတော့သူတို့လည်းမသင်္ခါရတဲ့လူတွေကိုလိုက်ပြီးတော့ဆိုင်းသေးတယ်အမြင်မြန်မှအဲ့ဒါတွေတော့လုပ်နေပါတယ်။အဲကျွန်တော်တို့ကလည်းဘေးမှမတော်ရကြတော့ဘူးကိုယ့်အိမ်မှာကိုယ်ပဲနေကြတာပေါ့
။ရခိုင်ပြည်နယ်အတွင်းမှာဒီဇင်ဘာလကစတင်ပြီးတော့နေမြေရှင်းလင်းရေးတဲ့စက်တိုက်လှုပ်ဆောင်သွားမှာဖြစ်တာကြောင့်တိုက်ပွဲတွေအရင်ကထက်ပိုမိုပြင်းထန်လာနိုင်တယ်လို့တပ်မတော်ဘက်ကပြောဆိုထားတာရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ဒီဇင်ဘာလအစောပိုင်းကစတင်ပြီးအစိုးရစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တာဖြစ်ပြီးတိုက်ပွဲတွေရသားထိခိုက်သေဆုံးဒဏ်ရာရသူတွေဟာလည်းတစ်နှစ်ထက်တစ်နှစ်ပိုမိုမတ်ပြလာတာဖြစ်ပါတယ်။
ကိုတက်နိုင်ပြောပြသွားတာပါရှင်အခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးကြပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတရုတ်နိုင်ငံသား၅ဦးတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးလိုက်ပါတယ်သူတို့တွေဟာမိုင်းပြင်းမြို့နယ်အတွင်းကျေးရွာတရွာကအမျိုးသမီးတယောက်ကိုတောင်းရန်လက်ထပ်ပြီးအပြန်ဝန်တာပုံဂိတ်မှာစစ်ဆေးတဲ့အချိန်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဖန်စီခံရတဲ့တရုတ်နိုင်ငံသား9ယောက်ဟာမြို့သား4ဦးနဲ့အမျိုးသမီး2ဦးဖြစ်ပြီးဒီလ2ရက်နေ့ကကျိုင်းတုံမြို့ကနေမိုင်းလာမြို့အတွက်ဝန်တာပုံပူပေါင်းစစ်ဆေးရေးဂိတ်မှာဖန်စီခဲ့တာဖြစ်ပါတယ်ဖန်စီပြီးနောက်မှာကျိုင်းတုံမြို့မြို့မရဲစခန်းမှာလူဝင်မှုကြီးကြပ်ရေးဥပဒေအရထိန်းသိမ်းထားပါတယ်ဒီလိုဖန်စီလိုက်ကြောင်းကိုကျိုင်းတုံမြို့မြို့မရဲစခန်းကတာဝန်ရှိသူ2ဦးကအခုလိုပြောပါတယ်တရု
တ်နိုင်ငံသား9ဦးဝန်တာပုံစစ်ဆေးနေပြီးတော့ဒီလိုဒီဟောပေါ့လူတို့ကလည်းဒီစစ်ဆေးရတယ်စစ်ဆေးပြီးတော့သူကပြောတဲ့လူကုန်ကုန်မှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးတော့လာဝကအောင်ပြောလိုက်တယ်ဗျ။အဲကလည်းလာဝကလည်းဒီကျွန်တော်ကြီးထောက်ခံတဲ့ဗမာနိုင်ငံသူကဝင်လာတဲ့အတွက်သူတို့ဟိုပေါ့လာဝကအဲ့နဲ့အမှုပွင့်တယ်။ဟုတ်ပြီရေသတို့ငားတယ်ဗျ။
ကျုပ်နိုင်ငံသား၅ဦးကိုတရားမဝင်မြန်မာနိုင်ငံအတွင်းဝင်ရောက်နေထိုင်တာကြောင့်1948ခုနှစ်မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးလက်တလောပြဋ္ဌာန်းချက်များအဥပဒေ73မြင်းဆောင်1နဲ့အမှုဖွင့်ထားတာဖြစ်တယ်လို့ကျုပ်နိုင်ငံသားနဲ့လက်ထက်တဲ့မြန်မာနိုင်ငံသူအမျိုးသမီးကတော့တရားမဝင်ဝင်ရောက်သူတွေကိုလက်ခံမှုပုံမှန်73မြင်းဆောင်5နဲ့အမှုဖွင့်ထားတာဖြစ်ပါတယ်မြန်မာနိုင်ငံသူအမျိုးသမီးဟာတရုတ်နိုင်ငံမှာအလုပ်လုပ်ကင်စဉ်သူနဲ့ချစ်ကြိုက်ခဲ့တဲ့တရုတ်နိုင်ငံသားကလာရောက်တောင်းရလက်ထပ်ယူပြီးအပြန်မှာဖမ်းဆီးခံရတာပါသူတို့ကိုစစ်ဆေးရမှာလူကုန်ကူးမှုဥပဒေနဲ့ညှဉ်းဆဲမှုမရှိပေမဲ့တရားဝင်နေဆက်ဖြတ်ကျော်ခွင့်အထောက်အထားတွေမပါရှိတာကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့မြို့သမီးတွေကိုလူကုန်ကူးတာတွေအဖြစ်များနေပြီးတရုတ်ဇနီးမယားအဖြစ်ရောင်းစားတာပြည်သူစားအဖြစ်အတင်းကျပ်စေခိုင်းတာညှဉ်းပန်းနှိပ်စက်ခံရတာစတဲ့လူခွင့်ရေးချိုးဖောက်ခံရတာတွေရှိပါတယ်ပြီးခဲ့တဲ့လပိုင်းကလည်းမူဆယ်မြို့လူများသွားလာတဲ့နေရာမှာတရုတ်နိုင်ငံကပြည်သူစားခေါ်ယူတဲ့ကြော်ညာစာတွေကတ်ခဲ့တာလည်းရှိခဲ့ပါတယ် ရွှေပြောင်းလုံသားတွေနဲ့လူကုန်ကူးခံရသူတွေကိုကူညီဆောင်ရွက်နေတဲ့ကျိုင်းတုံမြို့မော်ကွမ်ဒေသဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကတာဝန်ရှိသူမနှင်းသစင်အောင်ကတော့တစ်ဖက်နိုင်ငံကိုအလုတ်သွားရောက်လုတ်ကင်တာပဲဖြစ်ဖြစ်လက်ထပ်ပြီးလိုက်ပါသွားတာပဲဖြစ်ဖြစ်ကြားဥရင်းနဲ့အညီသာဆောင်ရွက်သင့်တယ်လို့ပြောပါတယ်
ကိုယ်ဖက်ကိုမသွားရှင်ကိုပါရီတိထားတင်တယ်ဆိုတဲ့သူရဲ့ဥပဒေလည်းရှိတယ်လို့နော်ကိုကအဲ့လိုမျိုးတရားမဝင်ဝင်ရောက်သွားတဲ့အတွက်ကိုကဒီလိုမျိုးဒုက္ခတစ်ခုခုကြုံလာတဲ့ခါကျရင်ရင်းကိုလည်းတိုင်လို့လည်းမရအောင်လို့နော်ဘာလို့လဲဆိုတော့ကိုကဒီပြည်နိုင်ငံကိုတရားမဝင်နဲ့ခိုးဝင်နဲ့အတွက်ကိုကတက်လဲဒီတရားမဝင်တဲ့အနေနဲ့ကိုကိုဖမ်းဆီးခံရနိုင်နေပေါ့နော်ဒီအခုလာခေါ်လာကြတော့အဲ့ဒီမျိုးပေါအောင်စုတွေမဟုတ်ပဲနဲ့အများပိုင်းအော်တောင်ပေါင်းစုတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒီတော့မှကြီးရွာတွေကဟိုရွာတူတွေလည်းဖြစ်နိုင်တာပေါ့နော်ဒီရွာတွေမှာဆင်းပြီးတော့မှဖြစ်ရမှန်တွေနည်းနည်းပြောပြရပါတော့အဲ့လိုမျိုးသူတို့ရဲ့ဒီမိသားစုတွေကိုလည်းအသိပညာပေးရမှာပေါ့နော်
လောလောဆယ်မှာတော့မြန်မာနိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးရဲတပ်ဖွဲ့ကလူကုန်ကူးခံရမှုကနေကာကွယ်ရေးအတွက်အသိပညာပေးလုပ်ငန်းတွေကိုတိုင်းရင်းသားဘာသာစကားတွေနဲ့လက်ကမ်းစာဆောင်တွေဖြန့်ဝေတာဘာသာပြန်ကနေတဆင့်ဆွေးနွေးဟောပြောတာတွေဆောင်ရွက်နေပါတယ်
ဦးမိုးစောပြောပြခဲ့တာပါရှင်အခုချင်းပြည်နယ်ဘက်ကလုံခြုံရေးအခြေအနေကိုပြောပြပါမယ်ချင်းပြည်နယ်ပလောဝမြို့နယ်မှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကမနေ့ညကဖမ်းဆီးလိုက်တဲ့14တစည်းနဲ့14ပေါ်ပါသူအလုံးကိုဒီကနေ့မနေ့မှာတော့အေးအေးအဖွဲ့ကပြန်ပြီးတော့လွတ်ပေးလိုက်ပါတယ်ဒေသခံတွေအခုလိုမကြခဏထိန်းသိမ်းခံနေရတာကြောင့်ပလောဝဒေသမှာလုံခြုံရေးအင်အားတိုးမြှင့်ပေးဖို့ချင်းပြည်နယ်အစိုးရကပြည်ထောင်စုအဆင့်ကိုတင်ပြထားပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကတင်ပြပေးထားပါတယ်ရှင်
ပလောဝနဲ့တောင်မြိုချေးရွာကိုပြေးဆွဲနေတဲ့ခရီးသည်တင်ဆက်လေတစ်စင်းမင်းညကပျောက်ဆုံးသွားခဲ့တာမှာအဲ့ဒီဆက်လေကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကဖမ်းဆီးသွားတယ်လို့ဆက်လေပေါ်ပါသွားတဲ့ခရီးသည်တွေကပြောပါတယ်။သူတို့ကိုအေအေအဖွဲ့ကယာယီထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မနက်မှာပြန်လွှတ်ပေးလိုက်တာပါ။အဲ့ဒီဆက်လေမှာခရီးသည်17ဦးနဲ့ရင်းမောင်း2ဦးပါရှိပြီးသူတို့ကိုယာယီထိန်းသိမ်းခဲ့ပေမဲ့တစုံတရာစစ်ဆေးခိုင်းစီတာမရှိဘူးလို့ဆက်လေပေါ်ပါသွားတဲ့ခရီးသည်တွေနဲ့တွေ့ဆုံစကားပြောခဲ့တဲ့ဒေသခံတအူးက VOA ကိုပြောပါတယ်။
သူတို့ကခဏတိုင်းနေတာကတဲ့သူတို့အေးဖွဲ့ရပါတော့ဆောင်းပါမှာသူတို့စောင့်ပြီးတော့ခဏဆက်တော့ခိုင်းတာကသူတို့ကိုကန့်ကပ်ပြီးတော့လေခေါ်ယူပါတော့ခိုင်းတာတော့ဘာမှမရှိပါဘူးတဲ့သူတို့အနားမှာအစ်မတော့ရိခါဖွဲ့နေတာရှိရပါတော့ရိခါဖွဲ့သူတို့ပေါ်ကြတော့ရဖြစ်မှာတင်တယ်ကျွန်တော်အတင်ပါတော့
အခုဖြစ်စင်တဲ့ပတ်သက်ပြီးအေးအေးဘက်ကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးပလဝဒေသမှာဒေသခံပြည်သူတွေခရီးသွားလာရေးအတွက်လုံခြုံရေးအရာစိုးရိမ်ရတဲ့ဖြစ်စဉ်တွေကမကြာခဏဖြစ်နေတယ်လို့ချင်းမီနယ်အစိုးရအဖွဲ့ပြောခွင့်ရဝန်ကြီးဦးစိုးထက်ကပြောပါတယ်
။ဒီခေါဆောင်မှုကတော့ရှိနေတယ်ခင်ဗျ။ရှိနေတော့အခုဖြစ်တဲ့ဥစ္စာကတော့ပလဝအထက်ဖက်ပလဝနဲ့တောင်ပြိုလိုင်းဆွဲတဲ့ဆက်လေပေါ့နော်။ဒီတောင်ပြိုမရောက်ခင်မှာကူဝါဆိုတာရှိတယ်။အဲ့ဒီနားမှာမနေ့ကအင်အား100ကျော်200နည်းနည်းလောက်ပေါ့နော်။အဲ့လိုလေးဆင်းလာပြီးတော့မှဒီဆက်လေကိုတားတယ်ပြောရတာ။ဒီနေ့လွတ်တဲ့ချိန်မှာတော့ကြီးတယ်ဆက်ဆက်တယောက်ပြန်ပါလာတယ်ပေါ့နော်
။ဒီဒေတာဘက်မှာအခုလိုဒေတာခံတွေကိုဖန်ဆီးထိမ့်သိမ်းတာတွေကမကြာခဏဖြစ်နေတာကြောင့်လုံခြုံရေးတိုးမြင့်ဖို့ပြည်ထောင်စုအစိုးရကိုတောင်းဆိုထားကြောင်းလဲဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်။လုံခြုံရေးစီတော့တိုးမြင့်ပြီးချဖို့လိုမစနဲ့လက်ရှိလုံခြုံရေးအရနေတော့ဒီထိန်းချုပ်လို့မရတဲ့အနေထားဖြစ်တော့လေ။လူတို့တွေကလည်းတွားရလာရင်အမှန်တမ်းခက်ခဲနေပါတယ်။ကျွန်တော်တို့ဖြစ်စဉ်တွေအားလုံးကတော့ပြည်ထောင်စုအစိုးရကိုတင်ပြပါရယ်ပြည်ထောင်စုအစင်ကပဲလောက်အောင်ဖြစ်တဲ့အတွက်ပြည်ထောင်စုကအစီအစဉ်တိုင်းပဲစီစဉ်လိမ့်မယ်ထင်ပါတယ်ခင်ဗျ
ရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားစစ်ရေးပဋိပက္ခတွေရှိနေပြီးအခုလိုခရီးသည်တင်ဆက်လီဖမ်းဆီးခံရတဲ့တာလကတွေကအရင်ကလည်းရှိခဲ့ပါတယ်။ဒါ့အပြင်ပလောဝမြို့နယ်ကိုစားပြု NLD အမျိုးသားလှဖမ်းဆီးထိန်းသိမ်းထားတာအခုဆိုတလားကျော်နေပြီဖြစ်တဲ့အပြင်တပ်မတော်နယ်အေအေအဖွဲ့ကဒေသခံတွေကိုမကြာခဏဖမ်းဆီးထိန်းသိမ်းတာမေးမြန်းစစ်ဆေးတာတွေမကြာခဏလုပ်နေတာကြောင့်ဒေသခံတွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ရှင်။
ဆူဆူပြောပြခဲ့တာပါရှင် VOA ရဲ့တောက်ကြနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ6ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနှာစင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကန္တာသုတဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာမှာတော့ရေထုတ်သုံးဆွဲမှုတွေမြင့်မားလာတာကြောင့်ရန်ကုန်မြို့ကျွံကျသွားနိုင်တဲ့အလားအလာရှိမရှိဆိုတာနဲ့ပတ်သက်လို့
ရန်ကုန်မြို့ကြီးကျွံကျမှာကြောက်ရတယ်ပါလေ။အဲ့လိုမျိုးကြရတော့မရှိပါဘူး။ဟုတ်တယ်လို့ကရန်ကုန်မြို့ထဲမှာကလိုင်းပေါင်းကြီးနဲ့ညီကျွန်သွားတယ်ပြင်ကုန်ဖြစ်တယ်ကအဲ့နေရာကြီးက
မြေအောက်ရေဆိုင်ရာအကြံပေးဇလဘူမိဗေဒပညာရှင်ဦးမြင့်သိန်းပြောပြပေးတာကိုနားဆင်ရမှာပါရှင်ခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နှလုံးယောဂါဟာလူအသက်ကိုအများဆုံးသိစေနိုင်တဲ့အထဲမှာပါဝင်ပါတယ်။ဒါကြောင့်ဒီယောဂါနဲ့ပတ်သက်လို့အထူးသဖြင့်အမျိုးသမီးတွေသိတဲ့နဲ့ကျန်းမာရေးအချက်အလက်တွေကိုကနေဒါနိုင်ငံအယ်ဘာတိုစီတက်ကသူကကတိကတာဝန်ထမ်းဆောင်နေတဲ့ဒေါက်တာဒေါခင်ဆော်ဝင်းကိုဒေါ်လှလှတန်းကဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှပြန်လည်တင်ဆက်လိုက်ပါရစေ
။မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂါတွေကဘယ်နှမျိုးရှိပါလဲဒေါခင်ဆော်ဝင်း
နှလုံးယောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးဖက်နာနှလုံးယောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
်โอเค so အရင်ဆုံးဒီလေးဖက်နာနှလုံးယောဂါဖြစ်ရခြင်းအကြောင်းရ
ဒီလေးဖက်နာယောဂါကတော့ယောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆဆနေရာကနေပြီးတော့အဆစ်တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့
ပါ။ဟိုနှလုံးယောဂါကတော့အများသောအားဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွာလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတော့အဲ့ဒီနှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ပွားတာပေါ့
Okay so နှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းကြောင်းတွေကြောင့်ကျင်းရတာပါလဲရှင
် Okay နှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျောလာတယ်ပေါ့နော်မာကျောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနေရမှာလဲအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလည်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂါဖြစ်ပါတယ
်အဓိကဖြစ်စီတဲ့အကြောင်းကဘာတွေပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်။တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်။ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကြီးအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့ဒီလူတစ်ယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတစ်ဦးတစ်ယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်စ ဆေးလိပ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးအဲတောက်စားတာတွေရလေတကူလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးရောဂါရနိုင်စီတယ်နောက်ခါလဲစားတောက်တဲ့အထဲမှာလဲဒီအစီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အစီတို့တရိษံအစီတို့အဲ့လိုမျိုးအစီအိမ်ကြီးစားတာများလို့ရှိရင်လဲဒီနှလုံးသွေးကြောကျင်းစီတယ်နောက်ခါတော့ကိုယ်လဲလှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလဲမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလဲတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားအလာတိတ်ပြီးတော့များတာပေါ့နော်နောက်တစ်ခုကသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်ရဲ့ဟိုအလုတ်ကင်ကတိတ်ပြီးတော့ဟိုစိတ်ဖြည့်ဆည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါတွေပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေမှာဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့နော
်ဟို
ဒီအစီပိတ်စေတယ်ဆိုတာအဲ့ဒါနည်းနည်းဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲဆာများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်တိတ်တဲဆာနည်းတဲ့အဲမကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲဆာများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ anti-age နည်းတယ်ဒါပေမဲ့ low density လို့ခေါ်ရတဲ့ဒီတိတ်သီးစနည်းတယ်မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေအများနေရင်သွေးကြောကျင်းတဲ့ anti-age ပိုများနိုင်တယ်ခုနပြောတဲ့စားတောက်နေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥပမာကိုနေ့စဉ်စားတောက်တဲ့အစားအစာမှာတရိษံအဆီတွေမများဘူးအဲဟင်းကြီးဟင်းရွက်တွေနောက်ကြံတဲ့ဟိုပင်လယ်စာအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားတောက်တွေကောင်းကောင်းစားတယ်ဆိုလို့ရှိရင်ဒီအဆီဓာတ်ကနည်းနည်းပွားပွားတက်အောင်တော့ဒီကောင်းတဲ့အဆီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားအသောက်ကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနိုင်မယ်ဆိုလို့ရှင်တော့မကောင်းတဲ့ low density အဆီဓာတ်တွေပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂတစ်ခုကတော့သွေးတိုးယောဂနဲ့ဆီးချိုယောဂပါဥပမာပြမအခုဆီးချိုယောဂဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတ်တည်င်းနေမှာရောဆရာဝန်တွေရေးတဲ့စာတန်းတွေမှာရောကျွန်မတွေ့ရတယ်လीဆီးချိုရှိတယ်အချိုဓာတ်ကိုမထိန်ဘူးဆိုလို့ရှိရင်လေအဲ့ဒီဆီးချိုဖြစ်တဲ့လူတွေမှာသွေးကြောကျင်းတဲ့ယောဂဒီနှလုံးယောဂဖြစ်တာပုံများတယ်နောက်တော့ဒီသွေးတိုးယောဂရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂမျိုးမဟုတ်ဘူးလေအမြဲတမ်းအနေတိုင်းအစားအသောက်နဲ့ဆေးဝါးနဲ့သူကထိန်းသိမ်းနေရတာဆိုတော့အဲ့လိုမျိုးမထိန်းသိမ်းဘူးသွေးတိုးတာကိုလည်းမသိဘူးလှစ်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂသွေးကြောကျင်းတဲ့ယောဂတွေပိုပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်သတ်လို့ရမလဲရှင
်နှလုံးယောဂကတချို့ကယောဂလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့အဲယောဂမျိုးအစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူပြင်50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိချင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလည်းခါလေးကြရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမှွင်လေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျန်းမာရေးကိုဂရုစိုက်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တည်တည်ချာချာစမ်းသပ်စစ်စီနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲရိုးရိုးနေတဲ့အခါမှာအောင့်တာလားဒါမှမဟုတ်လို့ရှိရင်တခုခုဟိုလှုပ်ရှားမှုလုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုယ်ခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှိရင်တော့စီစီတိနိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်
ခင်ဗျာ
You can bend but never break me, 'cause it only serves to make me more determined to achieve.
အမျိုးသမီးကဏ္ဍကိုမနေ့ဖန်စနေနေ့မနေ့ဖန်မှာလည်းနောက်တစ်ကြိမ်နာဆင်နိုင်ပါတယ်ရှင်။ခုတုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့အားလက်ရဲ့ဈေးဝယ်ရသည့်အကြောင်းနဲ့နယူးယောက်မြို့က Rockefeller Center Christmas သစ်ပင်မိထုံပွဲအကြောင်းကိုအောင်ကတင်ပြထားပါတယ်ရှင်။
Holiday shopping season လို့ဆိုရဲအားလည်းဈေးဝယ်ရသည်မှာအဓိကဈေးဝယ်ပြကြတဲ့ရက်တွေကတော့ Black Friday ကနေ Cyber Monday အထိပါဒီနေ့ဈေးဝယ်ရသည်ဟာ2013ခုနှစ်ကစလို့ခါတိုင်းနှစ်တွေထက်အချိန်ပိုတူတာကြောင့်လိုချင်တာအချိန်မီမရမဲ့သူတွေအတွက် online ကနေလည်းအထူးဈေးချရောင်းပေးနေတာတွေကိုရှာဖွေဝယ်ယူနိုင်ပါတယ်ခါတိုင်းနှစ်တွေထက်ဒီနှစ်မှာဈေးပိုရောင်းရဖို့လည်းမျှော်လင့်နေကြတာပါဒီနေ့ဈေးဝယ်ရသည်အကြောင်းကိုတင်ပြပြပါမယ်နွေမတ်စတောရမြောက်ကြတာရီနေ့မှာကြောက်တဲ့ကျေးဇူးတော်နေ့ပြီးနောက်တည့်ရက် Black Friday နေ့ကစလို့ကုန်တယ်ကြီးတွေဈေးဆိုင်တွေမှာပစ္စည်းအရေအတွက်အကန့်အသတ်နဲ့ပုံမှန်ထက်ဈေးချရောင်းတာကြောင့်မနေ့စောကြီးဆိုင်မဖွင့်ငင်ကလေးကညအိတ်တန်းစီစောင့်ကြတာလဲ Holiday အစဉ်လာတစ်ခုပါအဲ့နောက်စနေတနင်္ဂနွေပြီးရင်တော့လျှက်စစ်ပစ္စည်းတွေကိုဈေးလျှော့ရောင်းတဲ့ Cyber Monday ရောက်ပြန်ပါတယ်အခုလိုမျိုးဈေးဝယ်ထွက်တာဟာတချို့တွေအတွက်တော့အကုန်ကျတက်တာစီတာအပြင်သူတို့ရဲ့ဝါသနာလည်းဖြစ်ပါတယ်နယူးယောက်ကဈေးဝယ်သူ Terry Ricard က
Yeah, we got North Face items.
North Face ကပစ္စည်းတွေဝယ်လိုက်နိုင်ပါတယ်. Michael Kors ပတ်စံအိတ်လေးဈေးတဝက်လောက်နဲ့ရလိုက်ပါတယ်. ဒီလိုမျိုးထင်တော့ထင်မထားဘူး. အားကစားဝတ်စုံတွေလည်းဈေးချိုတာကြောင့်တကယ်ကိုပြောပါတယ်.
ဈေးဝယ်ထွက်သူ Baba Tandy Lewis ကလည်းဈေးဝယ်ရသည်မှာအချိန်ကိုအကျိုးရှိရှိအသုံးချခဲ့ကြောင်းအခုလိုပြောပါတယ
်. I got these for about
$20 လောက်နဲ့လူကျင်တာတွေဝယ်လာခဲ့ပါတယ်. အခုဆိုရင် $15 နဲ့ရလာတာပါ.ဈေးတန်တာတွေဝယ်လာတော့ပတ်စံတိတ်မကုန်တော့ဘူးဗောဗျာခရစ်စမတ်နာနေ့လာရင်ဈေးချတာတွေထပ်လိုက်ရှာဝယ်ဦးပါပ
ါတကယ်တော့လေခရစ်စမတ်နဲ့နှစ်ကုန်နှစ်ဆန်းပိုင်းနေ့အထိဈေးတွေချရောင်းလို့ရှိပါတယ်ခရစ်စမတ်မှာကလေးတွေကိုပဲဖြစ်ဖြစ်မိသားစုဝင်ဆွေမျိုးသားချင်းမိတ်ဆွေတွေအတွက်ပဲဖြစ်ဖြစ်လက်ဆောင်ပေးဖို့ဒီရက်ဒီမှာအဓိကဈေးဝယ်လေးရှိပါတယ်တချို့ဆိုရင်ဈေးအတော်လေးချရောင်းတာကိုဝယ်ဖို့တခြားပြည်နယ်တွေအထူးတောင်းသွားကြပါတယ်Chicago မြို့ကန်တူကလည်းဈေးဝယ်ရတဲ့အတွေ့အကြုံကိုအခုလိုရှင်းပြပါရစေ
So I just came to Pandora cuz they have a 35
Pandora မှာ35ရာခိုင်နှုန်းဈေးချတော့တမီးအတွက်လက်ဆောင်တွေဝယ်ဖြစ်ပါတယ်သူ့မွေးနေ့ကဇန်နဝါရီလရှိရဲ့လေဂျားထဲမှာ Christmas လေးရှိပါသေးတယ်လက်ဆောင်တွေတခါတည်းဝယ်လိုက်တော့ပို့ပြီးတော့အဆင်ပြေသွားတာပေါ့
လွန်ခဲ့တဲ့နှစ်တုန်းကတော့တမရဒေါ်နယ်ထရမ့်ရဲ့တရုတ်ပေါ်ထားရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ရောင်းချမှုပိုင်းမှာထိခိုက်ခဲ့ပါတယ်။နှစ်ကုန်ပိုင်းမှာလွှတ်တော်ကအစိုးရသုံးစီချမှတ်ပေးတာကြောင့်အစိုးရလုပ်ငန်းတွေလည်းရပ်ဆိုင်းခဲ့ရတာပါ။ဒီနှစ်မှာလည်းဈေးဝယ်ရသည်ဟာခါတိုင်းနေ့တည်းတဲ့ဆိုင်တူရောင်းလာကြောင့်ဈေးဝယ်ရသည်အပေါ်ထိခိုက်မှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေပါတယ်။လာမယ့်ဒီဇင်ဘာ15ရက်နေ့မှာလည်းကုန်သွယ်ကုန်နေနောက်ထပ်တိုးကောက်မယ့်အနေအထားတွေရောက်လာနိုင်ပါတယ်။ဈေးကွက်ဆိုင်ရာလိလာသုံးသက်သူ Bart Flickinger က
The tariffs will have a really
နောက်ထပ်ကုန်သွယ်ကုန်တွေတူးကောက်ပြီးဆိုတာနဲ့အဲ့ဒီဒဏ်ကိုပြင်းပြင်းထန်ထန်ခံရပြီးတော့လာမယ့်2020မှာဝယ်ယူသုံးစွဲမှုနှုန်းတွေကျဆင်းပါလိမ့်မယ်။ဒါပေမဲ့လည်းကျေးဇူးတော်နေ့လုံကဆိုရင် online ကနေဈေးဝယ်တာ$4.1 billion မျိုးရှိခဲ့ပြီးတော့ဒါဟာအများဆုံးပမာဏဖြစ်တယ်လို့ Adobe Analytics ဈေးကွက်လေးလာရေးကုမ္ပဏီကပြောပါတယ်။ဒါဟာဆိုရင်လွန်ခဲ့တဲ့နှစ်အားလည်းရသည့်ထက် $14.5 billion နှုန်းများလာတာဖြစ်တယ်လို့ဆိုပါတယ်။Target လို့ကုမ္ပဏီတွေကလည်းလွန်ခဲ့တဲ့နှစ်ထက်စာရင် Black Friday မှာ online ကနေဈေးဝယ်သူသက်တမ်းလောက်ပိုများလာတယ်လို့ပြောရတယ်။တကယ်တော့ Black Friday တရက်ထဲမှာသာဈေးချရောင်းတာမျိုးမဟုတ်ဘဲကျန်တဲ့ရက်တွေမှာလည်းအလင်းသင့်တယ်လို့ဈေးလျှော့ရောင်းနေရှိပါတယ်။ online မှာဈေးရောင်းတဲ့ Amazon ကုမ္ပဏီက California ပြည်နယ်ပို့ဆောင်ရေးဌာနကပြောခွင့်ရ Tracy က
Cyber Monday ที่ซื้อฉายောင်းมาได้ดังแม้อคุไม่มีไล่ยินแล้อทุซื้อฉายောင်းน่ะโก amazon.com มาอเมี้ยงส่งจิปีเวနိုင်มาได้ดีนี่ซื้อเวยาดีมาซื้อตันนาลีฤย่าနိုင်มาดีเ
ดีนี่ซื้อเวยาดีมาတော့ยาดีอุรุผ่องเปลี่ยนเปียงลิ้นหมู่โกดาซีเอปูโมลุ่ส่งไปโวกบะနိုင်ငံကြီးအချို့မှာဆန္ဒပြကြပါတယ်ชิคาโกမြို့มิชิแกนလမ်းမကြီးပေါ်မှာလဲဆန္ဒဖော်ထုတ်သူတွေဟာချီတက်ပြီးတော့လာမယ့်ဇန်နဝါရီ4ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒဖော်ထုတ်ပွဲမှာပါဝင်ကြဖို့လမ်းသွားလမ်းလာဈေးဝယ်သူတွေကိုသူတို့ကတိုက်တွန်းပါတယ်။ George Washington တက္ကသိုလ်ကရာသီဥတုအရေးဆိုင်ရာတက်ကြွလှုပ်ရှားသူကျောင်းသား Jeremy Liskar က
As a college student I'm only home
ကျွန်တော်ကဒီမှာကျောင်းလာတက်နေရတာဆိုတော့အိမ်ကိုတလနေလို့တစ်ခေါက်ပြန်မရောက်ပါဘူး။မိသားစုနဲ့တွေ့ချင်ပေမဲ့လည်းကျွန်တော်အခုလိုဒီမှာဆန္ဒလာပြတာကိုကျွန်တော်ကိုယ်ပိုင်အချိန်မှမလုပ်ချင်ပါဘူး။ဒါဆိုရင်အဲ့ဒီကိစ္စပေါ်ကျွန်တော်ဘလောက်အလေးနဲ့ထားရဲဆိုတာသိမှာပါ။
သဘာဝပတ်ဝန်းကျင်ပျက်စီးရွေးမှုကိုထိန်းချုပ်ဖို့ဆိုရင်သဘာဝကိုထိခိုက်စေတဲ့စွမ်းအင်အသုံးချမှုကိုရှော့ချပြီးပြန်ပြင်းမြဲစွမ်းအင်တွေအသုံးပြုဖို့လည်းသူတို့ကလိုလားနေတာပါဒီနေ့ဈေးဝယ်ရာသီမှာအမေရိကန်80ရာခိုင်နှုန်းကျော်ဟာနှီးပညာဆုံးပျက်စီးတွေကိုဝယ်ယူကြလိမ့်မယ်လို့ဝယ်ယူသုံးဆွဲမှုနဲ့ပတ်သက်ပြီးတော့လေ့လာသူတွေခန့်မှန်းထားတာကြောင့်အခုလိုသုံးဆွဲသူတွေရဲ့လိုအပ်ချက်စွမ်းအင်အတွက်နဲ့အနာဂတ်အတွက်ပါထည့်သွင်းစဉ်းစားကြဖို့ကိုဆန္ဒပြသူတွေကလိုလားနေတာပါခင်ဗျာနှစ်တစ်နှစ်ရဲ့နောက်ဆုံးလဒီဇင်ဘာလကိုရောက်ပြီးဆိုတာနဲ့အထင်ကရအစာဦးကြီးတွေရှိမှာခရစ်စမတ်သစ်ပင်တွေကိုစတင်စိုက်ထူမီထွန်းကြီးကြပါတယ်။နယူးယောက်မြို့က Rockefeller Center မှာဆိုရင်လေခရစ်စမတ်သစ်ပင်ကိုအနုပညာလောကကနာမည်ကျော်တွေတက်ရောက်ပြီးတော့မီထွန်းညှိတာကြောင့်စီကားတဲ့ပွဲတွေဖြစ်ပါတယ်ဒီမလာလေးရဲ့ဗုဒ္ဓဟူးနေ့မှာတက်တန်း260ရှိပြီဖြစ်တဲ့ Norway Spruce သစ်ပင်ကိုနယူးယောက်ကအထင်ကရ Rockefeller Center ရှိမှာစိုက်ထူပါတယ်။ရုပ်ရှင်သရုပ်ဆောင်အနုပညာရှင် Mario Lopez က
It's about as Christmassy as you can get. Nothing's more Christmassy than New York.
ရုပ်ရှင်စရာအကောင်းဆုံး Christmas ဖြစ်ဖို့ပါ။အားလည်းရဲ့ရာသီရောက်လို့ Rockefeller Center သစ်ပင်ကိုမီးထွန်းညှိချိန်မှာ New York Christmas လောက်ပျော်စရာကောင်းတာမရှိပါဘူး။တကယ်ကိုလှပလို့ဒီပွဲမှာပါဝင်ခဲ့ရတာကြောင့်လဲဝမ်းသာပါတယ်။
89ပြည်အမြင့်ရှိတဲ့ဒီသစ်ပင်ဟာနယူးယောက်ပြည်နယ်ဖလော်ရီဒါရွာကလေးမှာနေတဲ့ကာရိုရှူချီရဲ့ခြံကပါလွန်ခဲ့တဲ့လကခုတ်လဲခဲ့တဲ့အပင်ကိုအခုခါမှာတော့မိုင်းချီရှိတဲ့မီးကျိုးတွေမီးသီး5000နောက်ဒီတောက်ပတဲ့ခရစ်စတယ်ချယ်ရီနဲ့အလှဆင်ထားပါတယ်ခရစ်စမတ်သစ်ပင်ကမီးအောင်စုံကိုမြင်လဲရလို့စိတ်ထဲမှာနှွေးထွေးသွားတယ်လို့လာရောက်ကြည့်ရှုသူတွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာရောက်လည်ပတ်သူအစ်စဘဲလ်ဒိုင်ယက်စ်က
Well, it was actually a bucket list item.
ဒီမီးထွန်းပွဲကိုရအောင်လို့လာရပါအမျိုးသားနဲ့လက်ထက်တာ34နှစ်မြောက်နှစ်ပတ်လည်အနေနဲ့လေနယူးယောက်ကမီးထွန်းပွဲမှာဆင်နွှဲချင်တာပါဒီချက်ကောင်းတာဘာရှိအောင်ပါလဲရှင
်ဒီနှစ်မှာတော့နယူးယောက်မြို့အုပ်ချုပ်ရေးအဖွဲ့ကနေထူးထူးခြားခြားဒီခရစ်စမတ်သစ်ပင်ကိုကြီးရှုဖို့အလဲလာသူတွေစီကားချိန်တိုင်းအနီးနားကလမ်းတွေကိုပိတ်ပေးထားပါတယ်နေ့စဉ်နေ့တိုင်းလူပေါင်းတန်းဝက်ဟာဒီသစ်ပင်ဘေးတစ်ဖက်တစ်ချက်လမ်းတွေပေါ်မှာဖြတ်တန်းသွားနေကြတာပါရုပ်မြင်သံကြားအစီအစဉ်တင်ဆက်သူဂျူလီယန်ဟော့က
it really just kicks off the joyful
အားလည်းရာသီဆိုတဲ့အတိုင်းပျော်စရာတွေစတင်ပါပြီဒီနေ့တွေ့လဲလူတွေအားလုံးအဆင်သင့်ဖြစ်နေကြပါပြီဆယ်စုနှစ်တစ်နှစ်ကုံဆုံးဖို့နောက်ဆုံးနှစ်ဖြစ်တဲ့2020ကိုချင်းနှင်းဝင်ရောက်မှာကြောင့်ကဲသွားကြဆိုဆိုတာမျိုးပေါ့ရှင်
ယူအောင်မြို့လည်းက Rockefeller Center မှာ2020ဇန်နဝါရီ18ရက်နေ့အထိညတိုင်းမီးထွန်းညှိသွားမှာပါ88နှစ်မြောက်ကျင်းပလာခဲ့တဲ့ဒီခရစ်စမတ်သစ်ပင်မီးထွန်းညှိပြီးသွားရင်တော့ဒီနှစ်ခရစ်စမတ်သစ်ပင်ကို Habitat for Humanity ဆိုတဲ့အဖွဲ့ကိုလှူဒန်းသွားမှာပါအများအားဖြင့်တော့ဒီသစ်ပင်တွေကိုအိမ်ဆောက်ရမှာအသုံးပြုတဲ့သစ်တွေအဖြစ်ပြောင်းလဲသုံးဆွဲပါရခင်ဗျာ
ကွာအစီအစဉ်တက်ဆက်ပြနေတဲ့တုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနေ့ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဒေါခင်မျိုးသက်အစီအစဉ်တက်ဆက်ပြတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်မြောက်ရီအလွန်ကျွန်ထုတ်ယူသုံးဆွဲနေတဲ့အတွက်မြောက်ကိုကျွန်ချနေတဲ့မြို့တွေထဲမှာရန်ကုန်မြို့ကြီးပါနေပါသလားအိန္ဒိချင်းဗန်ကောက်မြို့ကြီးရဲ့မြောက်ကျွန်ချတဲ့အခြေအနေနဲ့ဘလို့กว่าပါတယ်မြန်မာနိုင်ငံရေးအရင်းမြစ်ကော်မတီရဲ့မြေောက်ရေးဆိုင်ရာအကြံပေးဇလဘူမိပြရာပညာရှင်ဦးမြင့်သိန်းကပြောပြပေးပါဘာ
ဘန်ကောက်ကကူလူတွေရက်ကပြောနေတယ်စင်ကင်းဖြစ်တယ်ဒါပေမဲ့ဘန်ကောက်စင်ကင်းဖြစ်တာအခုသူတို့ကွန်ထရိုးလုပ်နိုင်တယ်တနည်းတနည်းမှာမှဘလောက်ကြာလဲတော်တော်လေးနည်းသွားပြီ less than 1 cm 1 cm 2 cm လည်းနည်းသွားပြီဟိုအရင်တော့ဆိုရင်10 cm ဒီနေ့စီးတယ်ဗျာ80ဝန်းကျင်90လောက်တိအဲ့နောက်ပိုင်းမှာသူတို့မြောက်ရီကိုထိနေ ground water resources ဆိုပြီးတော့ department ရှိတယ်ဥပဒေကိုအပြည့်ပြင်လုပ်တယ်ဘင်ကောက်မှာကျွန်တော်ရန်ကုန်ကအဲ့လိုမလုပ်နိုင်ဘူးအဲ့ဒါကြီးကတော့ချတာပေါ့
ရန်ကုန်ကဟိုအဲ့လိုမျိုးစိတ်ဖြစ်နေလားဆရာ
အဲရန်ကုန်ကစင်ကင်းဖြစ်တယ်ဆိုတော့ရန်ကုန်ကိုကျွန်တော်အမြင်ပြောရင်တော့ဒီ technique တော့ဘယ်နည်းရန်ကုန်ရဲ့ကျော်တော်ကြီးလေးတော့ community တည်လာဘင်ကောက်ကျော်တော်ကြီးလည်းတည်လာကျွန်တော်အမြင်ပြောရင်ရန်ကုန်ဧရိယာတကူလုံးစင်ကင်းမဖြစ်နိုင်ဘူးဘယ်လိုနေရာမျိုးတွေမှာဖြစ်နိုင်တယ် ကျွန်တော်ဒေါင်းတောင်ရန်ကုန်မှာ high rise structure တွေကပုံကြီးချင်းမကောင်းတဲ့နေရာဆိုဖြစ်နေတယ်ဥပမာကြီးမင်းနိုင်နောက်ဖက်ကမ်းကြီးမှာကြီးမင်းနိုင်အောင်လမ်းမကြီးရဲ့နောက်ဖက်ချမ်းကြီးမင်းနိုင်အောင်လမ်းမကြီးရဲ့ဘူဒာယုံနာတဝိုက်အဲ့ဒီနေရာတွေမှာကိုယ်အရင်က control တိုက်ပြီးစောက်တယ်ရှိပုံကြီးချင်းမပေါ့မက်ပုံကြီးချင်းပဲအဲ့လိုစောက်ဦးတွေကအခုဒီချိုးနေရာတွေမှာစဉ်းကျင်ဖြစ်တယ်ဘာလို့လဲဆိုတော့ load structure ကြောင့်လုတ်တဲ့ foundation နဲ့မမြအောင်မထိနိုင်မထိနိုင်တဲ့ပြင်နောက်တစ်ခါပြန်ပုံမျိုးမှာအစိုးဆုံးကဒီ contract တိုက်တရားကိုဒီကားချင်းရင်မှာရည်ရင်းနေတူတာဒီကားအောင်မှာရည်ရင်းတူတာတချို့ဆိုရင် condominium ကြီးတွေအောက်က ground floor မှာသူက car parking ထားတယ်အဲ့ဒီ car parking မှာရည်ရင်းတူထားတယ်အဲ့ပြီးရင်အဲ့ဒီ condo တစ်ခုလုံးကိုဒီပြီးတယ်နေအဲ့ဒါ
မလုတ်တဲ့နော
်အဲမလုတ်တဲ့ဘူးကောင်းတဲ့အလားတောင်မဟုတ်ဘူး sinking ဖြစ်ဖို့အတွက် potential တွေပေါ့စင်ကင်းမဖြစ်မှာဖြစ်မလဲဆိုတော့သူကအဆောက်အဦဆွချမကောင်းရင် crack တွေဖြစ်တယ်အဆောက်အဦရဲ့ corner တွေဒီကနေ့ဝေါ်နဲ့နိုင်ငံစက်တင်နေရာတောင်းမှာ drive မှာ crack တွေဖြစ်တယ်အဲ့လိုမျိုးဖြစ်တာထုတ်တယ်ထုတ်ပြဘောင်းဆိုအခုရန်ကုန်မြို့ကရေထုတ်တဲ့လူတွေ contract တွေရရှိတဲ့လူတွေကတနားကြီးရေကန်တန်းတထောင်ထုတ်လို့ရတထောင်ထုတ်တာပဲအပေါ်ကတန်ကြီးအောက်တန်ကြီးပြီးတော့မှရက်တော့တာအဲ့လိုမျို
းဒီလိုစီကံမထားပဲမြေရောက်ရေကိုထုတ်ယူတာခန့်နေရတဲ့ရန်ကုန်မြို့ဟာတဲ့ရွှေနဲ့ကြောက်စီအတွင်းနဲ့ဖွဲ့စည်းထားတဲ့အလူပြေဒီပိုဇစ်အနေကြကြောက်တိတ်တိမှုတိတ်ပြီးမရှိသေးတဲ့ Valley Fill Deposit အနေကြကြောက်ပင်လယ်တွင်းအနေကြတာမျိုးမဟုတ်တဲ့ ARD ကြောက်ဆန်စုပါကြောက်တွေအပြင်အထက်ပိုင်းဘကိုးအုပ်စုတက်တန်းဝင်အနေကြကြောက်တွေနဲ့ဖွဲ့စည်းထားတာပါတချို့နေရာတွေမှာတော့ PT ကလေးလို့ခေါ်တဲ့သစ်ဆွေးမြေပါရွှေမြေမျိုးကိုတွေ့နိုင်ပါတယ
်ရန်ကုန်မြို့မှာဆိုရင်ကျွန်တော်တို့ PT ကလေးရှိတဲ့နေရာတွေနည်းနည်းကြောက်အဇန်ဒီကုန်းဆန်တော်တို့ကြောက်ဆဲမလို့ဝဲဒီဖေးလည်းတော့ကြောက်ဆဲမလို့ရန်ကုန်မြို့မှာအကွေတော့မရှိအောင်လုပ်တတ်တာအဲ့ဒီကေအလီဖေးရဲ့အီယာဝရီရဲ့အီယာဝရီရဲ့လည်းကြောက်ဆဲမလို့ဘုနာကျန်တို့ရတဲ့ပီတီနဲ့ကလေးရှိတဲ့နေရာလူစင်းစုများတဲ့နေရာတောင်တောင်ကမန်ကြီးပွားရနေပြီပဲဒီလိုကြီးနေတယ်ဘလို့ဟိုပါပဲတမိုင်းတမိုင်းရဲ့လေတန်းအောက်ပဲချမ်းပေါ့အခုလို့ဆိုအခုဆိုရင်တော့ဘီယင်းအောင်လမ်းမကြီးရဲ့နောက်ပဲချမ်းနေပေါ့အဲ့ဒီနေရာကြီးတည်ထားမှာပေါ့
ဆရာတော့ရန်ကုန်မြို့ကကြောက်လွာစင်စုတွေကစိတ်ချရတယ်ပေါ့နော
်အဲညအစိတ်ချရဘန်ကောက်နဲ့ရှင်စိတ်ချရတယ်ဘန်ကောက်က origin က marine origin နဲ့ကျွန်တော်ရန်ကုန်က origin က marine origin မှာပဲဒီကန်ယူတာစီးရှိုးတွေနေရာတွေက continental နည်းနည်းလေးရှိတယ်အဲ့ဒါတွေကကျွန်တော်ရဲ့မိတ်ဆွေဒီဝါ geotechnical contractor လို့တော့သူတို့ basement နေ excavation လုပ်တော့ကျွန်တော်မြေကြီးလို့မြင်ပြီးတိကလေးတွေ့ဘူးတွေ့ကြလားတွေ့လားဆော့ကလီလာပီတီကလီလာဆော့ကလီနဲ့ပီတီကလီနဲ့မတူဘူး။အာရှပီတီကလီကတချို့နေရာမှာကျွန်တော်တွေ့တယ်။ဒါမျိုးဆော့ကလီတွေများတယ်။ရန်ကုန်အောက်အနီးမှာရက်တွေမှာပီတီကလီကရှိရမရှိဘူးမဟုတ်ဘူး။ဘယ်လိုနေရာတွေကျွန်တော်တို့အလုံးလုံးကြည့်နေလိုက်ဟိုရန်ကုန်မြို့ကဘင်းဖြစ်သွားတဲ့နေရာတွေအဲ့လိုနေရာတွေမှာရှိတယ
်။ရန်ကုန်မြို့ကွေ့ပေါ့
နော်။အဲမြို့ကွေ့ရကွေ့လို့အဲ့နေရာတွေမှာရှိတယ်။အဲ့ဒါလေတကြောကြီးရှိတာမဟုတ်ဘူး။ deposition နဲ့ infusion ဖြစ်တဲ့ပြင်မလဲ deposition ဖြစ်လိုက်ဒီ deposition ဖြစ်လိုက်အရင်းတပူကြီးချင်းပြလိုက်အဲ့လိုမျိုးဖြစ်တဲ့ကင်းရနဲ့ကြံခဲ့ရတာပေါ့အ
ဲပီတီကလေးကတိတ်မရှိဘူးနည်းနည်းပဲရှိရပေါ့
ပီတီကလေးကနည်းနည်းရှိတယ်ပီတီကလေးကဘယ်လိုနေရာလဲဆိုကျွန်တော်တို့ဟိုဘုဒ္ဓဆောင်ဘက်မှာတွေ့ဦးတယ်အဲ့ဒီမှာဟိုအပီနေပါလေကံယူတာဖြိုးပြစ်ဒီတိုက်ပိုင်းကလေးလဲပြီးတော့ဟိုနှုံးထဲမှာမြုပ်နေတယ်ကြာလာတော့အဲ့ဒီကောင်ကဒီတိတ်ကြီးကျနေပုံလိုက်ပေါ်လိုက်ပုံလိုက်ပေါ်လိုက်နဲ့ညညာကြီးကြာလာတော့အဲ့ဒီကောင်ကဆွေးမိသွားတယ်ပေါ့ဟုတ်တယ်မလားအဲ့ဒီကောင်ကဂျီနဲ့ဟိုနှုံးနဲ့ရောပြီးတော့ဒီကောင်ကပီတီကလေးကနကျန်ရတဲ့ marine clean နဲ့ pt clean မှာ pt clean ရနေတယ်ကနစင်ကင်းဖြစ်တာကြီးက marine clean လိုနေရာမှာစင်ကင်းဖြစ်တာမျိုးစင်ကာပူမှာစင်ကင်းဖြစ်တယ်ဆို marine clean ကစင်ကာပူ marine လာပြီး area တကော marine clean ရှိတယ်ဒီချန်ကြီး airport area တွေက marine clean အဲ့ဒါကြီးပါလို့လေ foundation ကောင်းကောင်းလုပ်တယ်ပိုင်းတွေရောက်တယ်နေတွေပို့တယ်အဲဒီ marine clean နေရာတွေပြေပို့ပြီးတော့တာပဲပြီးတော့ဒီ ground water ကိုသူကကျွန်တော်ရပြန် outlet ပြီးထားပေါ့ဟိုမိုးရည်နဲ့ကြီးပြီးရင်ပြင်နေတဲ့ကိုပြန်ထွက်အောင်သူကလုပ်ပြီးထားတယ်လီယာပိုင်းလီယာပေါ့ filtration ပြအောင်လုပ်ပြီးထားတယ် confine မဟုတ် unconfine လုပ်ပြီးထားတယ်အဲ့တော့ကြီးက active ဖြစ်စီးဝင်နေတာပေါ့ကြီးရှိအောင်တော့ foundation ရလဲကောင်းတယ်ဆိုတော့ structure ပြီးတော့ sinking ကိုပြည့်တော်ကြီးကြာလာပြီးကြီးတာပြန်မဗေနီယာအချင်းတွေအက်သွားလို့ကြာလို့ကြာဘူးလားဘာမှမကြာဘူးအဲ့လိုမျိုးပေါ့လေ
ရန်ကုန်ကမြေရောက်ထဲကိုကျွန်ကြဖို့လမ်းတိတ်မရှိဘူး
နေပါလေဘန်ကောက်နဲ့ဆိုင်နေကြမှာပြောရတယ်။ဒါမှမဟုတ်ကို့အရင်ကဒီအင်ဂျင်နီယာဆရာကြီးအခုပေါ်တဲ့ဆောင်းပါးကြီးရတဲ့လူကြီးဒီချိုရန်ကုန်မြို့ကြီးဂျုံချမှာကြောက်ရတယ်ပါလေ။အဲ့လိုမျိုးကြရတော့မရှိပါဘူး။ဟိုတလောကရန်ကုန်မြို့ထဲမှာ 格来报一年年中抓的进口批的是吧？哎你呀呀，像鸡蛋都行，英里的这个巧克力少，嗯，保鲜性不行，嗯，性格不就呗，没保鲜性，然后有一个英里的这个巧克力少一点，哪得搞？哎你奥的嘛，鸡肉苗也行的，鸡肉苗呀，里边熟了的这要多，哦，水熟了的这要多，哎苗里来来来泡里了。你就做点那苗西方面的咯，还有个伊的用的那喏，格来皮皮，阿婆嘛，现在的格地下都讲起都白话，种茶皮，格来包皮多的，阿都没有皮的面了吧？那格地早早嘛，都这边伊人都来的，那里的都罗里听着嘛，阿乌罗超苗呢，乌罗伊人都会背来皮都茶的，也讲那西东啊，伊老老几年来喏。就那路我不知道路拉闸路阿里边的路，反正阿里边的啊，银行我那做了第二。
十六步没别了，边上生五面灯也标价着呢呗。提的人把这对半的米边上干哪个？提马呗，也拿来的也是。那这把马边比上家贵。
တခင်မြတ်သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုမနေ့ဖန်စနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ပါတယ်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဒရရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံတကာမှာဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကြိုဆိုပါရစေ။
နောက်ပါစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ကြပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချင်းပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းလက်မီတာ190လိုင်းဒိုမီတာ25 32တို့ကနေပြန်ပြီးနားဆင်နိုင်ပါရဲ့ရှင်အခုတောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကရေတပ်စခန်းတစ်ခုမှာဒီကနေ့ပဲပြစ်ခတ်မှုဖြစ်ပွားရာကတနက်သမားပါဝင်လူတချို့ထိခိုက်ဒေဆုံးမှုတွေဖြစ်ပွားခဲ့ပါတယ်။မက်ဆာကိုလာမြို့ကအမေရိကန်ရေတပ်ရဲ့ရေတပ်စခန်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုတွင်တနက်သမားဒေဆုံးသွားတဲ့အကြောင်းဒေသခံလူမျိုးရေးအာဏာရှင်တွေကကူကပြီးသတင်းတွေကပေါ်ပြခဲ့ကြတာပါ။ပြစ်ခတ်မှုဖြစ်ရာကဒဏ်ရာရသူ၁၀ယောက်ကိုလည်းဒေသခံစေရုံကိုပို့ပေးခဲ့ရပါတယ်။ပြစ်ခတ်မှုဖြစ်ပွားချိန်မှာတော့ရေတပ်စခန်းအဝင်ထွက်တွေကိုလည်းပိတ်ထားခဲ့ကြရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားဆက်ဆိုအရေးယူရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေကြပေမဲ့ရီပူဘလီကန်ပါတီကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့အောင်မြင်မှုရမှာမဟုတ်တဲ့အကြောင်းပြောလိုက်ပါတယ်။တရားစွဲမယ်ဆိုရင်နည်းနည်းဆန်းဆန်းဆောင်ရွက်ဖို့ဒါမှလည်းအထက်လွှတ်တော်မှာနှက်မြတ်တာနဲ့ဆက်လက်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းသမ္မတကမနေ့ကပဲပြောခဲ့တာပါ။အာဖဂန်နစ္စတန်ရင်းညာရေးအတွက်အမေရိကန်နဲ့တာလီဘန်ကြားဆွေးနွေးမှုတွေရှေ့တင်ပတ်တဲ့ပြန်လည်စတင်မှုရှိနေပါတယ်။အမေရိကန်ဘက်ကအဓိကစစ်ဆင်ညီနန်းသူဇမဲဟာဆမ်မေကာလီစာလည်းလောလောဆယ်ကဘူးမြို့တော်မှာရောက်ရှိနေတာပါ။အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရိတ်ဆန်စစ်ခုဆရာဝန်အမျိုးသမီးတူကိုအာမပြုချင်းတပ်ဖြတ်ခဲ့မှုနဲ့ဆွဆွဲခံသူ၄ဦးကိုရဲတွေကအသေးပြစ်တက်လိုက်ပါတယ်။တယ်လန်ကနာပြည်နယ်ဟေဒရာဘတ်မြို့ကအာမပြုချင်းတပ်ဖြတ်မှုဖြစ်ပွားခဲ့ရနေရာကိုမှုဝင်းဖြစ်ရတရုတ်ပြဖို့ပြန်ခေါ်လာတဲ့အချိန်မှာပဲတရားခဏတွေကထွက်ပြေးဖို့ကြိုးစားခဲ့ရကအသေးပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုခဲ့တာလည်းဖြစ်ပါတယ်။
တောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အဒန်ဥရကူဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.